ကဲတို့ဒီညာပုဂ္ဂလဗေဒเนาะပုဂ္ဂလဗေဒပုဂ္ဂိုလ်အပြားအားဖြင့်ရနိုင်သောဝီထိစိတ်များလို့ခေါ်မယ်ပုဂ္ဂိုလ်အပြားအားဖြင့်ရနိုင်သော
ဝီထိစိတ်များ
အဲ့ဒါကိုပုဂ္ဂလဗေဒပုဂ္ဂလဆိုတာပုဂ္ဂိုလ်ဗေဒဆိုတာအပြားအားဖြင့်เนาะပုဂ္ဂိုလ်အပြားအားဖြင့်အဲ့လို့ဆိုရင်ပုဂ္ဂိုလ်အပြားအားဖြင့်ကိုလေ့လာရင်သူကချစ်တာကတော့ပုထုဇဉ်နဲ့အရိယာနဲ့နှမျိုးပဲရှိမယ်ဟုတ်လားပုထုဇဉ်နဲ့အရိယာနဲ့လောကမှာဒါပဲရှိတယ်ပုထုဇဉ်နဲ့အရိယာနဲ့နှမျိုးရှိတယ်အဲ့ဒီမှာပုထုဇဉ်ကို၄မျိုးလေးစားခွဲထုတ်ပြလိုက်တယ်ပုထုဇဉ်ကို၄မျိုးလေးစားပဲလို့ခွဲထုတ်တယ်လဲဆိုရင်အပယ်၄ပုံကိုကြားရောက်နေတဲ့ပုဂ္ဂိုလ်တွေဟာဒုက္ခတိပုဂ္ဂိုလ်တွေဖြစ်တယ်နော်ဒုက္ခတိပုဂ္ဂိုလ်တွေဖြစ်တယ်အဲ့ဒီဒုက္ခတိပုဂ္ဂိုလ်တွေရဲ့ပရိသန္တိစိတ်ကိုကြည့်လိုက်မယ်ဆိုရင်အဂုဒလဝိပဲဥပိ္ပခတန္တိရဏဒီတပါဒါသူတို့ရဲ့ပရိသန္တိစိတ်လေဒါကြောင့်အဲ့ဒီပရိသန္တိစိတ်ဟာဟိတ်တပါမှမရှင်ဘူးဖြစ်တဲ့အတွက်အာဟိတ်စိတ်ထဲမှာပါတယ်နော်ဒါဆိုလို့ချင်းသူတို့ဟာဒုက္ကတိအာဟိတ်ပုဂ္ဂိုလ်တယောက်ပေါ့အယောက်အနေနဲ့ပဲယူမယ်တပါမယူတော့နော်ဒုက္ကတိအာဟိတ်ပုဂ္ဂိုလ်တယောက်အဲ့ဒီမှာတို့အရက်စကားမှာပြောတယ်တရိစံနေဆိုလို့ရှိရင်မြန်မာတွေကဘယ်လိုပြောလဲဆိုအဟိတ်တရိစံလို့အဟိတ်တလိစံအရက်စကားနဲ့ပဲเนาะအဟိတ်တလိစံလို့ပြောလိုက်တာ तू อ่ะသူတို့ကိုယ်တိုင်ကဒီအဟိတ်ပရိသန္တွေနဲ့မို့လို့ဟိုအရင်တော့ကလူကြီးတွေကဒီဒီမှာတိတာကြီးကိုနားလဲတာကြီးကိုအဲ့တော့အဟိတ်တလိစံလို့အဲ့လိုခေါ်လိုက်တာသူတို့ကအဟိတ်ပုဂ္ဂိုလ်တွေမို့လို့အဟိတ်ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်အဟိတ်တလိစံပြောမယ်ဆိုရင်ငယ်ရဲရလဲအဟိတ်အပယ်၄ပုံစလုံးအဟိတ်အခုနောက်ပိုင်းမှာတို့နောက်လူတွေကျတော့အဟိတ်တလိစံဆိုတာချစ်လူတွေပြောလို့တာလိုက်ပြောတာအဟိတ်တလိဆန်ရဲ့အတိတ်ပဲမသိဘူးတကယ်တမ်းသူတို့ကဒီမှာအာဟိတ်ပရိသန္တွေနေထားတဲ့ဒုက္ခတိပုံသားတွေဖြစ်တဲ့အတွက်ဒုက္ခတိအာဟိတ်ပုဂ္ဂိုလ်တယောက်ဒါတယောက်နဲ့ပဲယူတယ်နော်ဒါဆိုရင်အပယ်၄ပုံစလုံးမှာပါတယ်ဟုတ်ပြီလားဒုက္ခတိအာဟိတ်ပုဂ္ဂိုလ်တယောက်နောက်တစ်ခုအာဟိတ်ကုသလဝိပတ်ဥပိ္ပခတန္တိရဏနဲ့ပရိသန္တွေနေတဲ့လူကျိုးလူကံနဲ့ကျိုးနဲ့ကံအဲ့ဒီဒုက္ခတိ तू ကတော့ဒုက္ခတိပုံမှာဖြစ်သွားပြီနော်ตุกฤติปုံมาสตุมหาริอนวยวินมาဖြစ်มั้ยลุปုံมาဖြစ်มั้ยเอริตุกฤติก็แลตูหาแลตูยะปริตันนี่ก็แลอาเฮยสรแล้วตุกฤติอาเฮยปกโกก็ตะยาพอบีล่ะไล่มายิงเลยยะได้แล้วเสียสาสีทาพี่ตาดิทุบผู่อ่ะเฉยไม่ยากแก่တော့ลุมะนะผ่านจ่ายไอ้เยพี่ตาสะยะไตลิเป้ไปมาโกลูริโอปิ่นมั้นตัวมาโซยิงลงโကဲဟုတ်ပြီအဲ့ဆိုရင်ဒုက္ခတိအဟိပုဂ္ဂိုလ်ဆိုတာကိုနားလည်မလားန
ားလည်ပါတယ်
ဒုက္ခတိအဟိပုဂ္ဂိုလ်နားလည်မလား
နားလည်ပါတယ
်ဟုတ်ပြီဒွိဟိပုဂ္ဂိုလ်ဒွိဟိပုဂ္ဂိုလ်ကြတော့အလောဘဟိအဒေါသဟိဟိတ်နှစ်ပါးနဲ့ရှင်နေဒါဆိုရင်တို့ဒီထဲမှာဘာဘာကောင်းပါနိုင်တယ်ဟုတ်လားလူတွေဒီမှာအဲ့ဒီလိုရှိတယ်ဒွိဟိလို့ပြောလိုက်တာနဲ့တော့လူရှိမယ်နတ်ရှိပြမာတော့မရှိပြမာဇံကိုကတိဟိတ်မှာရတာဟုတ်ဒါကြောင့်နတ်တွေမှာလည်းဒွိဟိရှိမယ်နတ်မှာလည်းအာဟိတ်ရှိတယ်တိုးတော့နတ်ကောင်းနတ်မြတ်တွေမှာတော့အာဟိတ်မရှိဘူးပေါ့တွိဟိတ်တိဟိတ်ရှိမယ်ဒါဆိုလို့ကျင်တွိဟိတ်ပုဂ္ဂိုလ်တယောက်တိဟိတ်ပုဂ္ဂိုလ်တယောက်တိဟိတ်ဆိုရင်အလောဘဟိတ်အဒေါသဟိတ်အမောဟဟိတ်ဟိတ်၃ပါးနဲ့ရှင်နေရှင်ပရိသတ်တွေမှာကွာဟိတ်၃ပါးနဲ့ရှင်နေတယ်အဲ့ဒါကြောင့် तू ဟာတိဟိတ်ပုဂ္ဂိုလ် तू ဟာအလောအဒေါ तू ဟာအလောအဒေါအမောဟဆိုတဲ့ပညာပို့တာပေါ့ဒါကြောင့်ဒီတိဟိတ်ပုဂ္ဂိုလ်ဟာဇံမတ်ဖို့မရဘူးလို့ဆိုလိုတယ်ဆိုရင်တွိဟိတ်တောင်ဇံမတ်ဖို့မရပါဘူးဆိုမှတော့ဒီရဲ့အာဟိတ်တွေဆိုတာပြောနေစရာတော့မလိုတော့နော်တွိဟိတ်တောင်ဒီဘဝမှာဇံမတ်ဖို့မရဘူးသူကြောင်းအောင်အားထုတ်မလားတရားစခန်းနေဝင်ပြီးအားထုတ်ကြည့်လိုက်တမာတိလေးနည်းနည်းရသွားမယ်ဇံအထိတော့မရဘူးပေါ့ဥမာပရိကံဥပ္ပဇာအဲ့လောက်ထိတော့ရချင်ရမယ်ဥပ္ပဇာဒါတမာတိဆိုတော့မရဘူးလို့မပြောနိုင်ဘူးဒါသူစူးစမ်းရင်တော့ဖြစ်နိုင်တယ်အပ္ပနာဆိုတာကိုတော့လုံးဝသူမရောက်နိုင်အဲ့ဒီဟာမျိုးသူကဇံမတ်ဖို့လုံးဝမရနိုင်ဘူးဝိပဿနာဉာဏ်နဲ့သူရနိုင်တယ်နော်ဝိပဿနာအားထုတ်ရင်ဟောအိဋ္ဌဆဘေဒုက္ခတဲ့နတ်တာပဲသူကောင်းကောင်းမြင်နိုင်တယ်ကောင်းကောင်းသိနိုင်တယ်သူမရနိုင်တာမတ်မတ်ဇောထီအောင်လို့သူမရောက်ဘူးဒါကြောင့်သူဟာဒီဘဝမှာအရိယာမဖြစ်နိုင်တိဟိတ်ပုဂ္ဂိုလ်တိဟိတ်ပုဂ္ဂိုလ်ကြိုးစားရင်ဖြစ်မယ်ကြိုးစားမှနော်ဒါလေတိဟိတ်ပုဂ္ဂိုလ်ဆိုပြီးတော့မှအော်တိုကြီးဖြစ်သွားတာမျိုးမဟုတ်အဲ့ဒါတိဟိတ်ပုဂ္ဂိုလ်တယောက်ဒါဆိုရင်ဟောဒီဒုက္ခတိအာဟိတ်ပုဂ္ဂိုလ်သူကတိအာဟိတ်ပုဂ္ဂိုလ်တိဟိတ်ပုဂ္ဂိုလ်တိဟိတ်ပုဂ္ဂိုလ်ဒီ၄ယောက်စလုံးဟာပုထုဇဉ်တွေရှိတယ်ပုထုဇဉ်၄ယောက်ဟုတ်ပြီနော်ဒါပုထုဇဉ်၄ယောက်အရိယာကိုကြောင်းလိုက်အရိယာကိုကြောင်းလိုက်မယ်ဆိုလို့ရှိရင်မဂ္ဂဌာနမဂ္ဂဆိုတဲ့အဲ့ဒီဌာနကိုရောက်သွားတဲ့အတွက်သူ့မဂ္ဂဌာနပုဂ္ဂိုလ်အဲ့ဒါကို ตัดไล่ได้คํามามักกะทันปุคคพลฐานะโพสฐานะโยกตัวได้ปุคคจรพลฐานพลฐานก็หมดพลฐานมักกะทันพลฐานเนาะมักมักกะทันสมมุติมักกะทันสมมุติตถาปฏิมักปุคคเตยามักอไคเนาะသောတာတဂရဂါမိမပုဂ္ဂိုလ်တရားအနာဂါမိမပုဂ္ဂိုလ်တရားအရဟတမပုဂ္ဂိုလ်တရားပေါင်းမဂ္ဂထံပုဂ္ဂိုလ
်တရား
တရားဒီမှာဆိုကြည့်ပါအောင်သောတာပတ္တိဖလထံပုဂ္ဂိုလ
်တရား
တဂရဂါမိဖလထံပုဂ္ဂိုလ
်တရား
အနာဂါမိဖလထံပုဂ္ဂိုလ်တရား
အရဟတ
ဖလထံပုဂ္ဂိုလ်
တရား
ပေါင်းဖလထံပုဂ္ဂိုလ
်တရား
အဲ့တိုင်းပြောရတာနည်းနည်းထောက်တယ်ဆိုရင်သောတာပတ္တိမပုဂ္ဂိုလ်တရားသောတာပတ္တိ
ဖို့ပုဂ္ဂိုလ်တရား
ဒီဖလထံမဂ္ဂရံဖလထံနာမတရားဟောရင်မဂ္ဂရံဖလထံနဲ့ပဲဟောတယ်နော်ဆရာတော်ကြီးညီဟောလို့ရှင်လေမဂ္ဂရံဖလထံနဲ့ပဲဟောတယ်အဲ့ဒီကမှာကိုကဟိုသကလုံးအစိမ့်ထင်လိုက်မှာဆိုလို့မဂ္ဂထံဖလထံဆိုပါတယ်မင်းမသိလိုက်ဖြစ်မှာဆိုလို့ဒါတွေပဲမဂ္ဂဌာနဖလဌာနသောတာပတ္တိမပုဂ္ဂိုလ်တိတဂရဂါမိမပုဂ္ဂိုလ်တိအနာဂါမိမပုဂ္ဂိုလ်တိအရဟတမပုဂ္ဂိုလ်တိဘောင်းမပုဂ္ဂိုလ်၄ယောက်ဒါလည်းရသွားတာပဲလေဟုတ်ပြီလားမပုဂ္ဂိုလ်၄ယောက်ဖို့ပုဂ္ဂိုလ်၄ယောက်ပေါင်းလိုက်ရင်အရိယာ၈ယောက်ဟောဒီအရိယာ၈ယောက်စလုံးဟာတွီးဟိတ်လားတိဟိတ်လား
တိဟိတ်ပဲ
သိကြလား
သိကြတယ်ဟ
ောဟောရတယ
်
နော်အဲ့ဆိုရင်အရိယာ၈ယောက်စလုံးဟာတိဟိတ်လားတိဟိတ်လား
တိဟိတ
်ဒါဆိုရင်တိဟိတ်၈ယောက်ရှိတယ်ဟောဒီမှာတိဟိတ်ပုထုဇဉ်၁ယောက်ရှိတယ်ပေါင်းလိုက်ရင်တိဟိတ်ပေါင
်း900
ယောက်ဒါလေးရင်သုံးနားလည်ထားဖို့လိုရနော်တိဟိတ်ပေါင်း900ယောက်တိဟိတ်၁ယောက်ဒုက္ခရိအဟိတ်၁ယောက်ဒုက္ခရိအဟိတ်၁ယောက်ပေါင်းပုဂ္ဂိုလ်12ယောက်ဒါတော့ကုန်သွားပြီနော်တလောကလုံးကိုအကုန်ချုပ်ကြည့်လိုက်ရင်ဒီရဲ့အပြင်နောက်ထပ်ပုဂ္ဂိုလ်ဆိုတာမရှိတော့ပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်တွေဆိုလည်းဒီထဲမှာပဲပါသွားမယ်မကောင်းကောင်းကောင်းကောင်းအကုန်လုံးပုတ်ကောတော့ဒီထက်အပြင်မရှိဘူးနော်တော်တော်ထွက်ရတဲ့ပေါက်တာတွေဟိုအရှင်ထွက်တာတွေအသေးထွက်တာတွေအကုန်လုံးထဲတယ်မရှိဘူးဟုတ်ပြီလားတို့တော့တို့တော့သူတို့ကိုပေးဖို့အတွက်ဘုံကိုတော်တော်လေးကိုခတ်နေတယ်သူတို့ဘယ်ဘုံပေးရမှန်းမသိဖြစ်နေတာဘုံပြောင်းနေတဲ့ပုတ်ကောလေးပုတ်ကော၁၂ယောက်ကိုနားလဲပြီဟုတ်လားနားလည်ပြီနော်ပုဂ္ဂိုလ်ဘယ်လောက်ရှိလဲ
14ယောက်
ကြည့်ကြည့်ပါဦးဒုက္ခတိအာဟိပုဂ္ဂိုလ်တယောက်ဆိုကြည့်ပါဦ
းဒုက္ခတိအာဟိပုဂ္ဂိုလ်တယောက်ဒုက္ခတိအာဟိပုဂ္ဂိုလ်တယောက်ဒီဟိအာဟိတယောက်ဒီ
ဟိပုဂ္ဂိုလ်တယောက
်ဘောင်းပုထုဇဉ်၄ယောက
်၄ယောက
်ပြန်လို့ကြည့်ပြန်လို့ကြည့်ဘောင်းပုထုဇဉ်၄ယောက်ဒုက္ခတိအာဟိပုဂ္ဂိုလ်တယောက
်ဒုက္ခတိအာဟိပုဂ္ဂိုလ်တယောက်ဒုက္ခတိအာဟိပုဂ္ဂိုလ်တယောက်ဒီဟိပုဂ္ဂိုလ်တယောက်ဒီဟိပုဂ္ဂိုလ်တယောက်ဘောင်းပုထုဇဉ်၄ယောက်
ဟုတ်ပြီဒီမှာလောက်ပါအရိယာ၈ယောက်လောက်မယ်မဂ္ဂထံ၄ယောက်ဆက်လောက်မယ်
သောတာပတ္တိ
မဂ္ဂထံပုဂ္ဂိုလ်တယောက်
မပုတ်ကိုပဲလို့လဲအနန္တဟိုင်းသောတာပတ္တိမပုတ်ကိုတရားအဲ့လိုပဲလို့လဲ
သောတာပတ္တိမပုတ်ကိုတရားတဂရဂါမိမပုတ်ကိုတရားအနာဂါမိမပုတ်ကိုတရားအရဟတမပုတ်ကိုတရားအာမပုတ်ကိုတရား
သောတာပတ္တ
ိမပုတ်ကိုတရားတဂရဂါမိမပုတ်ကိုတရားအနာဂါမိမပုတ်ကို
မပုတ်ကိုမပုတ်ကိုလေးယောက
်ပုပုတ်ကိုလေးယောက်ပေါင်း
အရိယာရှိယောက်အရိယာရှိယော
က်เนาะ
တိရှာရှိဖို့အရိယာတန်ဃာတော်တိတန်ဃာတော်ရှင်သူမြတ်ဆိုတာတန်ကံတရဏံကိစ္ဆာမိသုံးဖို့ပဲနဲ့တန်ဃာကုဏံအံဝရံမိသုံးဖို့ရင်တန်ကံပူဇင်မိဆိုရင်ဒီလိုတိကအာယုံပြုရတယ်เนาะဒါမှတကယ့်ကိုမြတ်စွာဘုရားရဲ့တန်ဃာတော်အစ်စ်လို့ပြောတာဒီလိုဆိုလို့ရှိရင်ဒုက္ခတိအာဟိပုတ်ကိုမှာစိတ်ပေါင်းဘလောက်ရမလဲဝီထီစိတ်ပေါင်းဘလောက်ရမလဲသူကတိအာဟိပုဂ္ဂိုလ်မှာဝီထီစိတ်ဘလောက်ရမလဲအဲ့ဒီ၁၂ယောက်စလုံးမှာကိုစီကိုစီဝီထီစိတ်ဘလောက်ရမလဲဆိုတာရှားတာကိုပုဂ္ဂလပိဋကလို့ပြောတယ်ဝီထီပန်းရဲ့ပုဂ္ဂလ
ပိဋကဟု
တ်ပြီဆိုကြည့်လိုက်မယ်တွေ့မယ်နော်တွေ့မယ်နော်ဒါတော့ကိုစောက်လေးနဲ့ကိုတွေ့မယ်စာတော့ရေးထားပြီးသားရှိတယ်သူတော့တခါတည်းချတွက်လိုက်ပုံပြီးတော့မှကောက်ဒုက္ခတိပုဂ္ဂိုလ်ဒုက္ခတိအာဟိပုဂ္ဂိုလ်မှာ ဘယ်စိတ်တွေရမလဲเนาะဘယ်စိတ်တွေရမလဲတိတ်ကောင်းတယ်ဒီဟာလေးကိုရှင်းရှင်းလေးနားလည်လဲလို့ရှင်လဲဟိုကိုအတွက်တိတ်နားမလဲတဲ့ဟာတွေတန်တရားကင်းစရာတွေအများကြီးပါလာတယ်ဒီထဲမှာဒုက္ခတိအဟိတ်ပုဂ္ဂိုလ်ဆိုတဲ့အပယ်လေးပုံသားတွေဒုက္ခတိအဟိတ်ပုဂ္ဂိုလ်လို့ပြောရင်ဘာအောင်မြင်မလဲ
အပယ်လေး
ပုံသားတွေအပယ်လေးပုံသားတွေမှာတဲ့ဘာစိတ်တွေဖြစ်မလဲဘာစိတ်တွေဖြစ်မလဲဆိုရင်တို့စိတ်ပိုင်းတိုင်းသွားမယ်ဆိုလို့ရှိရင်အာကုတု12ပါနော်အကုတု12ပါဖြစ်မယ်ပြီးလို့ရှိရင်အဟိတ်စိတ်အပယ်လေးပုံသားတွေမှာလောဘရှိမလား
ရ
ှိတယ်ရှိပါတယ်เนาะအပယ်လေးပုံသားပို့ပြီးမှရှိတာတို့ထက်တော်မှပို့ချင်းကြည့်အောင်မယ်ဒါဆိုရင်အပယ်လေးပုံသားမှာလောဘရှိတယ်ဒေါသရှိတယ်မောဟရှိတယ်ဒါကြောင့်အကုသိုလ်စိတ်12ပါရှိမယ်အာဟိစိတ်ဘယ်လောက်ရှိ
18
ပါ18ပါစလုံးတော့မရှိနိုင်ဘူးဟတိတုပ္ပတ်ကျင့်တယ်ဟုတ်ပြီเนาะဟတိတုပ္ပတ်ကျင့်တယ်အာဟိစိတ
်18ပါ
ဟတိတုပ္ပတ်ကျင့်တယ်အာဟိစိတ်18ပါအဲ့ဆိုရင်တဲရောက်သွားပြီမဟာကုသိုလ်တွေရောက်သွားပြီပေါ့နော
်
မဟာကုသိုလ်စိတ်
ချစ်ပါ
အဲ့ဘောင်းကြည့်လိုက
်
39ပါဒါပဲဒုက္ခတိအဟိပုဂ္ဂိုလ်အတွက်89 121ဆိုလဲသူ့အတွက်ရနိုင်တာဒါပဲရှိတယ်39ပါလေးပဲရှိတယ်ငရဲသားတယောက်အတွက်ဒီ30တိုးတော့အမထူးခြားတာလေးတစ်ခုကဒါလေးပေါ့မဟာကုသိုလ်စိတ်လေးရှစ်ပါတော်သေးတယ်လို့ပြောရမယ်နော်ကဲတို့ကမဟာကုသိုလ်စိတ်ရှစ်ပါမရနိုင်ဘူးဆိုလို့ချင်းတို့ကဘယ်တော့မှဒုက္ခတိပြန်မရောက်တော့ဘူးလို့ပြောလို့ရသွားတယ်လေအဲကြောင့်တို့ကတခါတလေမှာရန်ဖန်ရန်ကငရဲသားတွေဟာကုသိုလ်စိတ်လေးဖြစ်လဲကျွတ်သွားတာ။အဲကြောင့်ရှင်မောကလိုင်ကြီးကဟိုသူကအဘိညာဉ်တဘိုးရတဲ့သူဆိုတော့ငရဲပြည်တွေနှက်ပြည်တွေတွားတွားလှဲတာ။ငရဲပြည်ကိုတွားဒါတို့ငရဲသားတွေကဖူးပပြီဆိုလို့ရှိရင်တချို့အဲ့ဒီလိုကုသိုလ်စိတ်လေးရလိုက်တာနဲ့ကျွတ်တန်းဝင်သွားတာငရဲကနေကျွတ်သွားတာ။အဲခါကျတော့သူကငရဲရဲ့အကြောင်းတွေကိုလူပြည်ကြောင့်ပြန်ပြောပြပြန်ဟောပြနှက်ပြည်အကြောင်းတွေပြန်ဟောပြငရဲသားတွေဆိုတွားပြီးတော့ပဲအမှသူကအင်တာဗျူးတွေတော်တော်လုပ်တာ။ဘာကြောင့်ငရေကြတာလဲအရှင်ဘောကဘာလုပ်တာလဲအဲ့ငရေသားသူ့ပြန်လျှောက်တဲ့ဟာတွေကိုလူပြည်မှာလာလူပြည်ကိုဟောပြလက်တွေ့ပေါ့နော်လက်တွေ့ပြတဲ့ခါကျတော့အာလူတွေကလည်းအကုန်လုံးဗုဒ္ဓဘာသာတွေဖြစ်အဲ့ကြောင့်သူ့ကိုဝိုင်းတွေ့ပလိုက်တာကို900ငားပြီးတော့မှကျန်တဲ့ဂိုင်းနေရပြီးတော့မှလေသူ့လုပ်ပုံနဲ့တော့ငါတို့ပဲတိတ်ခါကြတယ်ဆိုပြီးတော့မှရှင်မောကလန်ကိုရိုက်ပေးနိုင်တဲ့သူအဆန့်ပေးမယ်ဆိုပြီးတော့မှတခိုးတွေကဓမြတွေကသူ့ဝိုင်းရိုက်ပလိုက်တာလေအဲ့ဒီတန်ရတန်ချက်တွေနဲ့ပဲသူလည်းပြိဋိဘုံပြုသွားရှင်မောကလန်အဲ့လိုအဲ့တော့ဒါဆိုရင်တို့ကမဟာကုသိုလ်စိတ်၈ပါးရနိုင်စွမ်းရှိတယ်เนาะတိုးတော်လည်း၈ပါးထဲမှာမှာအရဖို့အများဆုံးကတော့ညာဝိတ်တွေဖြစ်ဖို့များပါလိမ့်မယ်တိုးတော်လည်းညာတန်လည်းရနိုင်တယ်လို့ပြောထားတယ်တို့နှလုံးသွင်းမဲ့မူတည်ပါပေါ့เนาะဟုတ်ပြီဒါဆိုလို့ရှိရင်ဒုက္ခတိဒါဆိုရင်ခွေးလေးတကောင်ဟာမဟာကုသိုလ်ညာနာတန်ပြောစင်ရမရရနိုင်တယ်ခဲရင်တော့ခဲရင်လိမ့်မယ်ပေါ့เนาะတိုးတော်ရနိုင်တယ်နွားတကောင်မှာလည်းမဟာကုသိုလ်ညာနာတံပြုတ်စိတ်ရနိုင်တယ်။ဘာကြောင့်လဲဆိုရင်ဒုက္ခတိအဟိအကုန်လုံးကဒီစိတ်တွေရနိုင်ပါတယ်လို့ဆိုလိုထားတဲ့အတွက်လေ။အော်သူတို့ကရနိုင်ဒီလိုလေးသိရတယ်။ပုဂ္ဂလဗေဒကိုလေ့လာလို့ရှိရတယ်နော်။ခွေးပဲဗာတိမအောင်ဆိုမပြောပါနဲ့မဟာကုသိုလ်ညာတံသိပါတယ်။နော်မဟာကုသိုလ်ညာတံသိလောက်တဲ့အရှင်ရှင်မျိုးသူ့မှာရှိပါတယ်။ဆန်းတော့ဆန်းတယ်နော်။အဲဒါတည်းမြတ်စွာဘုရားပြပြောပြခဲ့လို့ဒါပဲတို့ကပြန်သိရတာကဲနောက်ဒုက္ခတိအာဟိပုဂ္ဂိုလ်သွားမယ်ဒီအတိုင်းပဲဒုက္ခတိအာဟိပုဂ္ဂိုလ်နဲ့ဟာဒီဒီဟိပုဂ္ဂိုလ်ကစိတ်ရတာချင်းအတူတူပဲတို့ကလေဟိုဒီဟိပုဂ္ဂိုလ်ကဒုက္ခတိအာဟိတဲ့ပို့ပြီးတဘာမှပို့မရအဲ့ကြောင့်တို့တွက်ကြည့်လိုက်မယ်အကုသိုလ်စိတ်12ပါးရမယ်အာဟိစိတ်က19ပါးရမယ်မဟာကုသိုလ်စိတ်8ပါးရမယ်မဟာဝိပတ်ညာဝိတ်ဒီကောင်ညာဝိတ်4ပါးရမယ်ပေါင်းလိုက်40တပားရဒီမှာမဟာဝိပညာဝိလေးထည့်လိုက်ရအောင်ပါပဲ40တပားရမယ်နော်ဒုက္ခတိအာဟိတ်ဒုက္ခတိအာဟိတ်တုံးကမဟာဝိပလုံးဝမရဘဲနဲ့ဒုက္ခတိအာဟိတ်ကျမှာဘာကြောင့်ရတယ်လဲသူဟာတရားယုံကိစ္စအနေနဲ့မဟာဝိပရနိုင်စွမ်းရှိတယ်ပရိသတ်တွေအနေနဲ့တော့ तू မဆိုင်ခဲ့ဘူးပေါ့နော껏다တော့ကိုယ့်ကိုထွက်ထားလိုက်ကိုယ့်ကိုရှာနေတာပိုကောင်းတယ်မနေ့ကစာစီပြီးသွားပြီမထုတ်အားခဲ့လို့နှစ်ချောင်းသုံးချောင်းလဲလူလို့ပါထုတ်ရုံစင်မကြအောင်ကတဆိုရင်ဒုက္ခတိအဟိတ်ဒါပဲဒီဟိတ်လည်းဒါပါပဲเนาะသူတို့နှစ်ခုကအတူတူပဲဒီဟိတ်ပုံကိုကြည့်လိုက်မယ်ဒီဟိတ်ပုံကိုကြည့်မယ်ဆိုရင်ဒီဟိတ်လို့ပြောလိုက်တဲ့အတွက်အကုသိုလ်ကမလျော့သွားပါဘူးဒီဟိတ်ဆိုရုံနဲ့တော့အကုသိုလ်မလျော့ဘူးเนาะအကုသိုလ်စိတ်12ပါအာဟိစိတ်19ပါစာရေးလိုက်တော့ကောင်းပါတယ်အကုသိုလ်စိတ်စ ဆနပါအာဟိစိတ်ကဟတိတုပ္ပကျင်တော်တတိထနော်အဲ့ဒါလေးကိုဟတိတုပ္ပကျင်တော်အာဟိစိတ်29ပါမဟာကုသိုလ်စိတ်10ပါမဟာဝိပဿနာ10ပါဒါဆိုလို့ရှိရင်မဟာကရိယာတော့တိထိတ်နေနဲ့ဟမ်မဟာကရိယာမရဘူးလေသူကတိထိတ်ပုထုဇဉ်နဲ့ရှိသေးတာဟုတ်လားမဟာကရိယာမရဘူးဆိုရင်ရူပကရိရူပကုသိုလ်စိတ်5ပါအရူပကုသိုလ်စိတ်လေပါသူအားထုတ်မယ်ဆိုရင်ရနိုင်တယ်လေတိဟိတ်လို့ပြောထားတဲ့အတွက်ညံပါတယ်ညံပါတဲ့အတွက်ဇံကောမတ်ကောကိုအကုန်ရနိုင်တယ်ဒါဆိုလို့ချင်းမဟာကုတ်ကုသိုလ်စိတ်ကိုပါလောကုတ္တရာစိတ်၈ပါနော်လောကုတ္တရာလေးရဟန္တာမဖြစ်သေးလေဒါတဲ့သူကြင့်မှရမှာလေဘာလို့တော့အထက်မှာမပုပ်ကိုယ်လေးဆိုရင်တော့သူဆန်ရဆန်ရသွားလိမ့်မယ်ပေါ့နော်တိုးတော့ဒါကြီးကဟိုလောကုတ္တရာသိ10ပါးဆိုတာတကယ်တကယ်တမ်းကြော်လဲများတော့များပါတယ်ဟိုဆရာပြောမှဒီကောရနိုင်တဲ့များကိုပဲထည့်ထားတာစိတ်ကုန်ပြီဒီဒီ10ပါးကရနိုင်တဲ့များကိုထည့်လိုက်တာမထည့်ချင်လို့လောကုတ္တရာလုံးဝမထည့်ဦးစင်လဲရတယ်ဒီရဲ့ဟိုမက်ကုတ်ကုတ်တို့ကိုးမှာပဲရက်လိုက်လည်းဖြစ်တယ်အဲကြောင့်ပေါင်းကြည့်လိုက်ဘယ်လောက်ရမလဲမကပါဘူးမလေချက်ချက်ညစ်လောက်ဖြစ်မယ်ဒီနေ့
60
နှစ်လောက်ဖြစ်လဲ60နှစ်လောက်ဖြစ်လဲမယ်နော်60နှစ်60နှစ်ဆိုရင်ဒီကောင်ကိုဒီကောင်ကိုတော့မကြိုက်ဘူးဟုတ်လားဒီကောင်ကိုမကြိုက်ဘူးမကြိုက်ဘူးဆိုရင်တော့54ရလိမ့်မယ်ဟုတ်60နှစ်ရှိဒီကောင်ကိုမကြိုက်ရင်54ရလိမ့်မယ်ဟိုဆရာစာစီထားတာ54ပဲစီထားတာဒီ10ပါးကသို့တော့ပုထုဇဉ်ဟာသူကဟိုကြိုးစားရင်တိဟိတ်ဖြစ်တဲ့အတွက်ဇံမတ်ဖို့ရမယ်ဆိုလို့ထည့်ထားလိုက်တာအမှန်ကတော့ဒါတွေကသူ့ရဲ့မက်ကရမ်ဖလက်ထန်တွေမှာပါလိမ့်မယ်54ကိုပဲတည်ယူထားလိုက်ပါเนาะ54ကိုတည်ယူထားလိုက်ဟုတ်ပြီလားလောကုတ္တရာ10ကိုသူ့ဒီလိုလေးပဲဟိုသင်္ကေတတစ်ခုခုနဲ့ဝိုင်းထားလိုက်သူ့ဇံမတ်ဖို့ရအောင်အားထုတ်ရင်ရနိုင်မယ်ဆိုလို့ပို့ထည့်လိုက်တာရပြီလားဒါဆိုရင်54ပါဒါတိဟိတ်ဆိုရင်ရနိုင်တယ်ဆိုတဲ့အတွက်ဒီ10ပါးကိုတို့ထည့်ထားလိုက်ရအောင်နော်သူ့ဖြုတ်လို့လည်းရတယ်ကိစ္စမျိုးဇိုင်းပွဲမှာပါခဲ့ရင်လည်းအဲ့10ပါးကိုဖြုတ်ခဲ့လိုက်ရင်လည်းရတယ်စနစ်ဒီစနစ်ကအကုသိုလ်စနစ်ဟတိတုပ္ပတ်ကျင်တော်စက်အာဟိစိတ်စက်ကောမကုသိုလ်ရှင်မဟာဝိပတ်ရှင်မကုဝိပတ်ကိုအော်မကုတ်ကုတုမကုတ်ကုတုကိုပါပေါင်းလိုက်54
ပါ
လောကုတ်ရှစ်ကြီးကမထည့်ရင်လည်းရပါတယ်နော်အဲ့ဒါဒီကောင်54ပဲထားလိုက်မယ်နော
်
54ပဲတည်ပြုထားလိုက်မယ်54ပါရပြီလားဒါဆိုလို့ရှင်ဒုက္ခတိအဟိပုဂ္ဂိုလ်ရနိုင်တဲ့များစိတ်ပေါင်း
35
ပါဒုက္ခတိပုဂ္ဂိုလ်ရနိုင်တဲ့စိတ်ပေါင
်း40ပါ
ဒီဟိတ်ပုဂ္ဂိုလ်ရနိုင်တဲ့စိတ်ပေါင
်း50ပါး
ဒီဟိတ်ပုဂ္ဂိုလ်ရနိုင်တဲ့စိတ်ပေါင
်း54ပါ
းတော်ပြီဒါဆိုလို့ချင်းပုထုဇဉ်4ယောက်ကုန်သွားပြီဒါဆိုရင်30ခု41 41 54ပေါင်းမလ
ား
ပေါင်းတော့လားပေါင်းတော့ပေါင်းတော့ဒါဆိုရင်မက်ကထန်မက္ကထန်တော့မလုံးနေတော့ပါဘူးမက္ကထန်ပုံကိုယ်တွေကကိုပိုင်မက်ဆိတ်တပါးစီပဲရသောတာပတိမက္ကထန်ပုံကိုယ်ဟာသောတာပတိမက်ဆိတ်တပါးတာရမယ်တဂရာဂါမိမက်ဆိတ်ပုံကိုယ်ဟာတဂရာဂါမိမက်တပါးတာရမယ်အနာဂါမိမက်ပုံကိုယ်ဟာအနာဂါမိမက်တပါးပဲရမယ်အရဟတမက်ဟာအရဟတမက်ပုံကိုယ်ဟာအရဟတမက်ဆိတ်တပါးပဲရမယ်မက္ကထံပုဂ္ဂိုလ်သို့မဟုတ်မက်ပုဂ္ဂိုလ်၄ယောက်သည်မိမိဆိုင်ရာမက်စိတ်တပါးစီသာရ၏ဒိုလီရေးလိုက်တုံလောက်တော့ရေးလေခေါင်းကြီးပြရတယ်မက်ပုဂ္ဂိုလ်၄ယောက်သည်မိမိဆိုင်ရာမက်စိတ်တပါးစီသာရ၏ ပါလို့လေပါလို့လေပါလို့လေကျွန်တော်ပါရေးရမှာကြည့်တော့ရင်ဖလက်ထန်လုပ်မယ်တို့ဖလက်ဌာနဖလက်ထန်လုပ်မယ်သောတာပတိဖလက်ထန်သကရာဂามိဖလက်ထန်အနာဂามိဖလက်ထန်အရဟတဖလက်ထန်သောတာပတိဖို့ပုဂ္ဂိုလ်တယောက်မှာရေးပြီလားခုနကလေးရ
ပြီ
အဲ့ဆိုရင်ညလေးဘာကြံသေးတော့ရပြီလားရပြီနော်သောတာပတိဖို့ပုဂ္ဂိုလ်မှာရနိုင်တဲ့စိတ်အာဟုတုစိတ်ဘယ်လောက်ရှိလဲ
17ပါ
အာဟုတုစိတ်17ထဲမှာသောတာပတိဖို့က17စလုံးမရဘူးမရဘူးဒိဋ္ဌိဝိသိကိစ္စရှော့ရမယ်လေဟုတ်လားဟုတ်လားသောတာပတိမတ်မှာပဲဒိဋ္ဌိနဲ့ဝိသိကိစ္စကိုဖြုတ်လိုက်ပြီ။ဒါဆိုရင်ဒိဋ္ဌိပါတဲ့စိတ်ဟာလောဘမှုစိတ်ထဲမှာ၄ပါး။ဒိဋ္ဌိကရတံပြုတ်စိတ်က
၄ပါး
။မောဟမှုတဲ့ကဝိသိကိစ္စ၁ပါး။၅ပါးကျင့်လိုက်မယ်။ကျင့်ရတော့မယ်လေ။ဟုတ်လား။၅ပါးကျင့်လိုက်ရင်ဘယ်လောက်ကျန်မလဲ
။9ပါ
း။ဒီကျန်တဲ့9ပါးတော့မြင်ပါရဲ့နော်။ဒါဆိုရင်သောတာဖလက်ထံသောတာပန်ဖြစ်သွားပြီပဲဆိုပါတော့နော်။ဒီသောတာပန်တယောက်မှာဟတိတုပ္ပတ်ဖြစ်မလား။
မဖြစ်ပါ
ဘူးမဖြစ်ဘူးလားအရိယာဖြစ်နေပြီနော
်မဖြစ်ဘူး
ဖြစ်ခင်ဗျာရဟန္တာမှာ
အဲ့ဆိုရင်19ပါးဟောအဲဟုတ်တယ်နော
်19ပ
ါးဟတိတုပ္ပတ်ကျင်တော့19ပါးမဟာကုသိုလ်စိတ်10ပါးမဟာဝိဘတ်ကိုထည့်လိုက်မယ်ထည့်မှရမယ်မဟာဝိဘတ်စိတ်10ပါးသူ့တရားယုံနေနဲ့ပဲထည့်မယ်ပေါ့နော်ဘာဖြစ်လို့လဲဆိုသူ့ကိုဟိုမာဝိဘတ်ကိုတရားယုံအနေနဲ့မထည့်ပဲနဲ့ပရိသန်တွေပွင့်သုတိနဲ့ထည့်မယ်ဆိုရင်ပရိသန်တွေပွင့်သုတိရဝိထိမုတ်စိတ်ကြီးလေဟုတ်လားမာဝိဘတ်စိတ်10ပါးမဂ္ဂကုသိုလ်စိတ
်9ပါ
း9ပါးမဂ္ဂကုသိုလ်စိတ်9ပါးပြီးရင်ပါလာမလဲသောတာပတိဖို့စိတ်တပါးဒါသူရဲ့ကိုယ်ပိုင်ပေါ့နော်သောတာပတိဖို့စိတ်ဒါသူရဲ့ကိုယ်ပိုင်ဆိုတော့ကျန်တာအများနဲ့ဆက်ဆံတယ်လေဒီမဟာကုသိုလ်ကိုကနဲ့ဟုတ်အကုသိုလ်ခွန်တိအောင်အများနဲ့ဆက်ဆိုင်သေးတယ်သူများမှလည်းရှိတယ်ဒီတစ်ခုတည်းပဲသူရဲ့ကိုယ်ပိုင်ရှိတယ်ဒါလေးကတော့သူရဲ့ကိုယ်ပိုင်အဲ့ဆိုဘယ်လောက်ရအောင်50လားဟုတ်လား
50ဟုတ်ပြီ
အဲ့ဆိုရင်သောတာပတိဖလက်ထံပုဂ္ဂိုလ်မှာစိတ်ပေါင်း50ရနိုင်တယ်69 120နှုတ်နှုတ်နဲ့တင်ကြံတော့နော်အကုန်လုံးလည်းမရဘူးကဲတကရာဂามိဖို့တူတူပါပဲဒီအတိုင်းပါပဲဒီနေရာမှာပြောင်းသွားလိုက်မယ်သူ့ရဲ့ပင်ကိုဖို့လေးပြောင်းသွားလိုက်မယ်တကရာဂามိဖို့ပုဂ္ဂိုလ်တယောက်မှာအာဟုတုစိတ်9ပါအာခတိတုပ္ပတ်ကျင်သောအာဟိစိတ်19ပါအာကုတုစိတ်10ပါမာဝိပတ်စိတ်10ပါမဂ္ဂကုတုစိတ်9ပါတကရာဂามိဖို့စိတ်ဒါတကရာဂามိဖို့နော်သူ့ဖို့သူအဲ့ဒါလေးလည်းတတိထောင်ဒီက1ကလေးတူတတိထားကြောက်ပေါင်းလိုက်ရင်50ပါလွယ်ပါတယ်เนาะတခုသဘောပေါက်လိုက်ရင်ကျန်တာလွယ်သွားတယ်စိတ်ရေရေးကြည့်ရအောင်ဆရာပြောရနော်စိတ်ပိုင်းရေးကြည့်ရလို့ပြောရနော်စိတ်ပိုင်းကြည့်ပြန်သွားနေရတာဟုတ်ကဲ့ပါညဟုတ်သွားလဲညအတန်ဖိုင်နဲ့ပြန်လုပ်လိုက်တော့ရမြင်ရင်လည်းပြန်လာပေါ့ဟုတ်ကဲ့မဟုတ်ကြွေးအောင်မဲ့တယ်ไล่ปูเอามั้ยล่ะไล่ปูยอมมั้ยล่ะเปลี่ยนลาขึ้นมาตีจ่ายเนาะตอดไปไล่ลูกได้ดิเอ๊ะไม่เปล่าได้อุ๊ยส่วนเนาะไล่คนตีนะยาบีล่ะพะย
าบี
ชะอนาคามิโผกูตุจันดิยอยู่ไว้ล่ะ
อยู่
ไว้เนาะอนาคามิโผสิทธิ์อนาคามิผลัตถันปุคคโหมาอากุตุสิทธิ์บลาวยามละ
5ပါ
ဘာကိုကျင်လိုက်တယ်ထင်လဲဒေါသမှုတွေအနာဂံဖြစ်ရင်ဒေါသမရှိတော့လေမှတ်မိလ
ားမှတ်မိ
တယ်ဟုတ်ပြီအနာဂံဖြစ်ရင်ဒေါသမရှိတော့ဒေါသမှုတွေကျင်တယ်အာကုတုစိတ်5ပါတရားဆိုဒီ5ပါရှာကြည့်ပါလောဘမှုညာနာဝိပယုတ်စိတ်4ပါဥဒ္ဒစ္စတံပယုတ်စိတ်7ပါဥဒ္ဒစ္စတံပယုတ်စိတ်7ပါပေါင်းလိုက်ရင်အာကုတုစိတ်5ပါကဲเออยาดีเลยยาดีเลยอติโตบัจจินโตถ้าอนาคันโตยาดีเลย ဟိုဗာလဲ16ပါးပါเนาะရဟန္တာကျန်18ပါးလုံးရတော့လဲမယ်လေ16ပါးမဟာကုသိုလ်စိတ
်7ပါး
ဝိပဿနာစိတ်မဂ္ဂကုသိုလ်စိတ်5ပါးအနာဂါမိကိုစိတ်7ပါးပေါင်း40နဲ့ပ
ါ
7ပါ
းဒေါသမှုလေးနှုတ်လိုက်ရပါမယ်50 50 48ဒေါသမှု2ပါးနှုတ်သွားတာပဲရှိတယ်เนาะသောတာပန်နဲ့တက္ကရာကထူးခြားမှုမရှိဘူးသူဟာကိလေသာကိုပါအောင်လာလောက်ခဲ့လိုက်တာဟုတ်အဲသူတို့ချင်းကထူးခြားမှုမရှိဘူးဒီမှာတော့ဒေါသမှုစိတ်2ပါးကဲယဟန္တာကြည့်မယ်ယဟန္တာဆိုရင်ဘာပုဂ္ဂိုလ်ဖြစ်သွားပြီလဲအရဟတ္တဖို့ပုဂ္ဂိုလ်အရဟတ္တပုဂ္ဂိုလ်မဟုတ်သေးဘူးเนาะမှတ်နေဖို့လည်းပြောင်းမယ်အရဟတ္တဖို့ပုဂ္ဂိုလ်သို့မဟုတ်လည်းအရဟတ္တဖလက်ထံအရဟတ္တဖလက်ထံပုဂ္ဂိုလ်မှာကဲယဟန္တာဖြစ်သွားရင်အကုသို့ကောင်းပြီလားရှိတော့ကောင်းလိုက်ရနော်အကုသို
့မရှိတော့
အာဟိစိတ်က
78
ပါဟောဟဲ့ဒီတော့ပဲပိုင်သွားပြီခုမှပဲပိုင်တော့လေဒီတစ်ပါးလေးကိုဒီတစ်ပါးလေးရဖို့အရေးကိုလုံးလိုက်ရအာဟိစိတ်78ပါမဟာကုသို့စိတ
်
78ပါ
ရတာကုသို့အကုသို့ကျင်းသွားပြီခဏတာပေးရဖြစ်သွားပြီမဟာဝိပတ်တော့ရမယ်လေ
ရတ
ယ်မဟာဝိပတ်စိတ်
78
ပါဝိန
ည်းကိ
အော်အဒီမှာကရိတာမှာပေါ့နော
်ဝိကရိ
အဲ့ဆိုရင်ခက်ဒီနေရာရှုပ်သွားတယ်ဒီပါသေးတော့ကုတုမရတော့ပဲထားလိုက်တော့မယ်နော
်အဲ့
ဆိုရင်ဒီဘက်မှာမာကရိယာစီ
7ပါ
မဂ္ဂုတ်ကုတုအမဂ္ဂုတ်ကရိယာစီ5ပါသူ့ကရိယာတွေနဲ့ကြည့်ယူတော့မယ်နော်မဂ္ဂုတ်ကရိယာစီ5ပါနောက်ကုတ္တရာကရိယာစီမရှိအဲ့တော့အရဟတဖို့စိတ်တပါပေါ့ဟုတ်လားအရဟတဖို့စိတ်တပါဘယ်လောက်ရသွားလဲ46 ဒါဟိုဆိုလို့လည်းမမကြည့်နဲ့အဆင်မပြေဘူး။ဆရာတိပိမနကဆိုရုပ်ဆောင်လန့်ကြည့်တယ်ဘလို့မှမဆင်မပြေဘူး။သူ့အတိုင်းလုပ်မယ်ဆိုလို့ချင်း၊ तू ကဒီလိုလုပ်မယ်ကွာ။တဘောပြောပြမယ်။ဥပမာဒါရီယောမဟုတ်ဟိုကိုနာတိဟိတ်တွေတော့ငါလေ။ဒီပေါ်ဒီမှာလည်းအတူတူပဲပေါ့။ဒီမှာ तू ကဒါပါကိုကြီးတော့မဟာကုတ်ကရိယာကိုမလား
။
တကယ်၍ဟိုဇံမရတဲ့ယဟန္တာဆိုရင်နှုတ်ပြရအောင်မယ်။ဇံရပုထုဇဉ်ဇံမရပုထုဇဉ်ဇံမရတဲ့ပုထုဇဉ်ဆိုလို့ချင်းမဟာကုတ်ကုတုကိုပြန်နှုတ်ပြလိုက်လွှဲပါတယ်လွှဲတာတော့လေဒါပေမဲ့ तू သူတို့လုတ်ဆင်ထားတဲ့ပုံစံသဘောမပေါက်ရင်ရုပ်တရက်ကြည့်ရင်ရှုပ်သွားမှာစာအုပ်အများကြီးကျန်သေးလို့ထင်လဲဆရာမနေ့ကတော့ပြောတာပေါ့တော်တော်များကျန်သေးရပဲလို့တခြားလေးကြည့်လိုက်တော့မှပဲဟုတ်မအောင်ပြီးသွားပြီဝိသီပန်းရအဲ့လိုမျိုး तू ကအဲ့လိုစာရီရဲ့စိတ်များနေတာဇံရပုထုဇဉ်ဆိုရင်ဇံတွေပြန်ဖြည့်လိုက်တာနော်ဇံမရတဲ့ပုထုဇဉ်ဆိုရင်ဇံတွေကိုနှုတ်ပြရတယ်အဲ့ဒါပဲဒီမှာသောတာပတိဖလထံပုဂ္ဂိုလ်ဆိုရင်လေသူဟာအကဲဒီသောတာပန်ကဇံမရဘူးဆိုလို့ရှိရင်ဒီဇံစိတ်ကိုပြန်နှုတ်ပေးရတယ်ဟုတ်ပြီနော်ဇံရဆိုရင်တော့သူကပထမဇံမရတယ်ဆိုလို့ရှိရင်သူကဒီ၉ပါးသုံးတာသူမရပြန်အောင်ပထမဇံကိုပဲထည့်ပေးရအမှန်ဆုံးကိုလို့ရင်လို့သူတို့စာအုပ်တွေဘယ်နှအုပ်လောက်ထပ်ထွက်လာမလဲတော့မသိဘူးတအားလိုက်ရတော့ပါလေနော်ဆက်ပြီးလှည့်ပတ်ပြီးတော့မှတွက်နေပါဥပမာတက္ကရာကံဟာဇံရတဲ့တက္ကရာကံဆိုရင်၉ပါးပြန်ထည့်ပေးလိုက်မယ်ဇံမရတက္ကရာကံဆိုရင်၉ပါးနှုတ်ပေးလိုက်မယ်တို့တော့အဲ့ဒါတည်းမဟုတ်သေးဘူးထပ်ပြီးလုံးချင်းတည်းဆိုရင်ပထမဆန်ရတဲ့တက္ကရာကံကွာဒုတိယဆန်ရတာအဲ့တော့ပြီးတော့နော်တဘောသူ့ရဲ့မူရင်း main point သူ့ key လေးကိုရထားပြီဆိုလို့ချင်းတဘောပေါက်သွားပြီဆန်ရယဟန္တာဆန်မရယဟန္တာအဲ့ဒါမဲ့ဆန်ရပုထုဇဉ်ဆန်မရပုထုဇဉ်ဆန်ရတဲ့တိခဆန်မရတဲ့တိခအဲ့ဒီလိုလေးတွေဆန်နဲ့ပဲဆန်တွေကဝင်ဝင်ရှုပ်သွားတယ်လေအဲ့ကြောင့်အားလုံးကဆန်တွေကရနေမှာပေါ့ဥပမာတိဟိပုထုဇဉ်ဆိုလို့ချင်းဆန်မရပုထုဇဉ်ဆိုရင်အဲ့ဒီမဟာကုတ်ကုတူကိုပြန်နှုတ်ပေါ့အဲ့လိုမျိုးအဲ့လိုမျိုးကြားလို့ရှင်ကိုကိုကိုလေ့ကျင့်တော့ရတာပေါ့ကိုကိုပဲလေ့ကျင့်ကြည့်လိုက်ဒီမှာအဲ့အားကြီးတင်နေလို့ရှင်တိတ်ကြသွားလားကဲအဲ့ဒါပြီးသွားပြီပြီးလိုက်လို့ရပြီမလား ရပြီနှမျောပါကြာတေချာလေးကြီးကအဲ့ဝရိုက်ထားလဲတို့ share တွက်နေလို့ထင်ပါသူများမြင်ကဲအဲ့ဆိုရင်ပုဂ္ဂလဗေဒနားမလဲစရာမရှိပါဘူးနော်ဟုတ်လားပြီတာနားလေတယ်နားလေဆိုရင်နောက်တစ်ခုကဘူမိဝိပါကအာရှင်ရောင်းမှာဟွန်းဘုန်းကြီးဆရာအဲ့ကြည့်ကြည့်နေ သူဖွင့်ကြည့်တော့လုံ
နိဗ္ဗာန်က
ပုံအားဖြင့်ဝိသိစိတ်တို့ကိုလေ့လာခြင်ကဲပုံစံတော့လောကုတ်မထဲတော့ဘူးပေါ့နော်ဘူမိဗေဒဆိုတော့လည်းပဲလောကုတ်မထဲတော့တကယ့်ကိုပုံတတဝါရီရဲ့နေထိုင်ရာပုံနဲ့ပဲကြည့်ကာမပုံရူပပုံအရူပပုံကာမ17ပုံရူပ15ပုံအရူပ4ပုံပေါင်းပုံ30အဲ့ဒါညတ်ချင်သူစိတ်မရှိဘူးလေသူကစိတ်ရှိတဲ့နေရာပဲရှာပါဘူးတော်လိုက်တာသဘောပေါက်လွယ်တာပဲကာမ17ပုံပါရနိုင်တယ်များစိတ်ပါကာမ17ပုံလို့ပြောလိုက်တဲ့အတွက်အကုသိုလ်အကုန်ရမလားရတာပေါ့ကာမထဲမှာအကုသိုလ်အကုန်ရမယ်အကုသိုလ်စိတ်12ပါအာယစိတ်18ပါဆိုတော့ဗျာလေကာမပုံသာပဲလीဟုတ်လားအာယစိတ်18ပါဘောင်းလိုက်ရင်အတောပနာ
30
မာကုသိုလ်ရမလား
ရပါပါ
မာဝိဘရမလား မာကရိယာရမလား ရပါပါရတယ်เนาะအဲ့ဆိုရင်ကာမစိတ်54ပါကာမ17ပုံမှာကာမစိတ်54ပါမဟကုတ်ကုတုကရိယာဘယ်လောက်ကြည့်မလဲ
18ပ
ါပေါင်းလိုက်မလားပေါင်းချလိုက်တော့မဟကုတ်ကုတုကဝိဘကဘုံဟိုဘုံမှာပရိသတ်နေပွင့်သုတိပဲရမှာလေဒီကရိယာတော့ဘုရားရဟန္တာကမဟာကုတ်ဇံနေဝင်စားတဲ့ခါမှာဟုတ်လားတို့လိုလူတွေကမဟာကုတ်ကုသိုလ်စိတ်တွေရတဲ့အခါဒါဆိုရင်ဒိဗ္ဗံနဲ့နားလည်လိုက်လဲလွှဲပါတယ်မဟာကုတ်ကုသိုလ်ကရိယာရူပကုသိုလ်စိတ်တို့တိဟိတ်တွေလွှဲရနိုင်တယ်လေဟုတ်လားအရူပကုသိုလ်စိတ်တိဟိတ်တမားတွေကြိုးစားရင်ရနိုင်တယ်နောက်ပြီးတော့အရူပကရိယာရူပကရိယာဘုရားရဟန္တာတွေဇံဝင်စားရင်ရနိုင်တယ်ဒီလိုဆိုလို့ရှိရင်မဟာကုတ်ကုသိုလ်ကရိယာ18ပါလောကုတ္တရာကရှိပါဘူးကာမပုံမှာမရနိုင်တဲ့လောကုတ္တရာရှိလားမရှိဘူးเนาะခုနဒီဟာလေးကိုထောက်ပြီးတော့มาဆရာတိဟိတ်ပုထုရှင်มาထည့်ပေးလိုက်တာတကယ်တမ်းတော့မထည့်တာတဘာဝကြပါထည့်ရင်ရနိုင်တယ်များဖြစ်တော့မှာပေါ့ဘယ်လောက်ရှိ
80
80ပြပါလေညီမလေ
း80
80เนาะโอเคအဲ့ဒီ80ဟာဝိသီစိတ်ပေါင်း80လို့ခေါ်တယ်။စိတ်80ကိုမှဟိုဒွါရဝိမုတ်စိတ်9ပါးကိုဖယ်ထုတ်လိုက်လို့ချင်း80ကိုပြန်ပြည့်သွားမှာပဲ။ဟုတ်လား။ဝိသီဝိမုတ်စိတ်က9ပါး၊မဂ္ဂဝိပ္ပစိတ်9ပါးလေ။ဒွါဝိသီဝိမုတ်စိတ်သို့မဟုတ်ဒွါရဝိမုတ်စိတ်တူတူပဲ။အဲ့ဝိသီဝိမုတ်ဒွါရဝိမုတ်စိတ်9ပါးနဲ့တော့ပေါင်းလိုက်မယ်ဆိုရင်စိတ်ချင်း80ကိုပြန်ပြည့်သွားတယ်။နော်။ဒါဆိုရင်ကာမ17ပုံမှာစိတ်ပေါင်း80။ကဲရူပမှာ80မရဘူး။ရူပတော့တွက်ယူရမယ်။ရူပမှာဒေါသမှုမရှိဘူးဒီမှာဆိုတော့လေဒေါသမှုမရှိဘူးဆိုရင်အာကုတ္တောက30ပဲရမယ်ဟုတ်လားသိချာမှတ်တော့ဒါလေးကိုအာကုတ္တစိတ်10ပါလောဘမှု10မောဟမှု2ပေါင်းအာကုတ္တစိတ်10ပါရူပ15လို့တွက်ထားတဲ့အတွက်အတ္တညတ္တကိုကျင့်ထားတယ်အတ္တညတ္တဟာယုတ်တတ္တတာရှိတဲ့ပြန်မှာဖြစ်တဲ့အတွက်သူ့မှာဘာစိတ်မှရှိစရာအကြောင်းမရှိဘူးဒါကြောင့်သူ့ကိုကျင့်ထားလိုက်တယ်ကျန်တဲ့15ပုံကိုပဲလေ့လာမယ်အဲ့ဒီမှာမှာတို့ဆိုရိုးတွေနဲ့ဓမ္မပြုဟာအမှတ်စုတွေမှာဘာတွေလဲဆိုတော့ဒီရူပတွေမှာမှာပထမဇန်၃ပုံမှာဘယ်ဝိသိစိတ်ဒုတိယဇန်ဆိုတော့အဲ့ဒါကျော်ကျဲလွန်သွားတယ်လေးတော့တော့ဗောနလိုရင်းကိုဒါလေးလုံးမယ်အဲ့ဒီပထမဇန်မှာဒုတိယဇန်မှာတတိယဇန်ပုံတွေမှာရူပ15ပုံလုံးကိုတော့ခွဲပြတော့မှာအတင်ဟိုအာဂါဒနင်သာယရဏပုံမှာရနိုင်တော့စိတ်ပေါင်းဝိညာဉ်နဲ့အဲ့ဒီဟာကျတော့တို့ကဘုံပိုင်းကိုမလေ့လာသေးဘဲနဲ့လုံနေလို့ရှိရင်လဲတဲတဲကြီးနဲ့လိုက်လာရမှာချီရလုတ်သွားလို့ဒါမှတ်ဆိုလို့ဒါမှတ်ထားတာဆိုဆိုလို့ဒါဆိုသွားတာလေဒါကြောင့်အဲ့တမင်တကာပဲဒီဘူမိဝိပါကအောင်ဆရာရှန်ခဲ့လိုက်တာရှန်ခဲ့တယ်ဆိုရင်လုံးဝရှန်ခဲ့တာမျိုးမဟုတ်ဘဲနဲ့အကြံမင်းအားဖြင့်သူ့ကိုသဘောပေါက်ထားအောင်တော့လုတ်ထားလိုက်တော့မယ်နော်အဲ့ဒါလို့ရှိရင်ရူပမှာ ဒါပါကြီးလေ။အော်အကုသို30
အ
ကုသို30ပြီးလို့ရှိရင်အာဟိစိတ်က18အာဟိစိတ်18ထဲမှာ तू မရနိုင်တာရှိသေးတယ်။ဒွါရတင်္ဂဟမှာကြည့်။နော်။ဂါဏဒွါရရယ်၊စိန်ဝါဒွါရရယ်၊ကာယဒွါရရယ်။ဒါပြမာတွေမှာမရဘူး။မရဘူးဆိုလို့ရှိရင်ဂါဏဝိညာဉ်မရဘူး၊စိန်ဝါဝိညာဉ်မရဘူး၊ကာယဝိညာဉ်မရဘူး။အဲ့ဒါကိုဂါဏရိကလျှောက်ပါလို့ခေါ်တာ။အဲ့ဒါဆိုရင်ဂါဏရိကလျှောက်ပါကိုကျင့်လိုက်မယ်ဆိုလို့ရှိရင် तू ကဘယ်လောက်ပဲကျန်တော့မလဲ
။
12ပါးပဲကျန်တော့တယ်။ဂါဏရိလျှောက်ကျင့်တော့အာဟိစိတ်12ပါးရူပဗျံမာလို့ပြောလိုက်တယ်။ဗျံမာကြီးကိုရှင်းမှန်းပြီးတော့အမွေးတိုင်းလူရင်မရဘူး။တော်ရတော့ကာဏဝိညာဉ်မရှိဘူး။ဟုတ်လား။ဗျံမာကြီးကိုစွန့်တော်တွေတင်တယ်မရဘူး။ तू ဟာစိန်ဝါဝိညာဉ်လည်းမရှိဘူး။ဗျံမာကြီးနဲ့မင်္ဂလာဆောင်ကျင်တယ်။ဟုတ်ကဲ့မပြောရမကောင်းတော့မဟုတ် sorry sorry မာပါလို့နည်းနည်းများပါလို့ညီမကြီးကအဝတ်လူတယ်အေးဟုတ်ပြီအဲ့တော့ရတယ်နော်ညီမကြီးကအဝတ်တွေကြီးမှန်းပြီးတော့မှအဝတ်တွေကြီးမှန်းပြီးလူတယ်ညီမကြီးကကာယပ္ပတာမရှိဘူးအေးမှလည်းမသိဘူးပုံမှန်လည်းမသိဘူးဟုတ်ပြီလားသူအစင်းနဲ့သူလှပြီးသားရပြီလားကဲဆိုရင်အာဟိစိတ်က12ပါးပဲရမယ်နော်နောက်ပြီးရင်မဟာကုသိုလ်စိတ်10ပါးရမယ်မဝိပဿိတ်10ပါးမရတော့ဘူးဘယ်ကိစ္စနဲ့မှမရဘူးတရားယုံကလည်းသူကလောဘတတဝါကြီးလေဟုတ်လားကာမတတဝါမှတရားယုံကရမှာဟုတ်ဒါဆိုလို့ချင်းမဟာကုသိုလ်စိတ
်10ပါး
မဟာကရိယာစိတ်10ပါးရူပမှာလည်းဖျားတော့မရှိဘူးယဟန္တာတွေရှိတယ်နော်ရူပပုံမှာယဟန္တာတွေရှိတယ်ဒါဆိုရင်မဟာကရိယာစိတ်10ပါးသူ့ရဲ့ကိုယ်ပိုင်ဖြစ်တဲ့ရူပကုသိုလ်ကရိယာစိတ်ကရူပကုသိုလ်ကရိယာ30ပဲပေါ့နော်ရူပကုသိုလ်ကရူပကရိယာက30ဝိပဿိတ်ကရှိတာတော့ရှိပါတယ်သို့တော်လည်းဒါဝိသိစိတ်ကိုပဲအဓိကရှာကျင်တာဖြစ်တဲ့အတွက်ကုသကုမထဲ့တော့နော်ရူပပုံမှာရူပဝိပဿိတ်မရဘူးလို့လည်းထင်နေရောမရပါတယ်တော့ဒါဝိသိကိုရှာတာလေဝိသိဝိမုတ်ကိုမထဲ့တော့ဟုတ်ကဲ့ကဲဒီလိုဆိုရင်ရူပပြီးသွားပြီအရူပကုသိုလ်ကရိယာရမယ်ဝိပတ်တော့မရအရူပကုသိုလ်သူတို့ကအရူပကုသိုလ်လုံးမှာအရူပပုံရောက်မှာလေအဲ့ဒီအမှရှိတဲ့ယဟန္တာတွေကအရူပကုသိုလ်စိတ်တွေဖြစ်ရင်ကရိယာဖြစ်သွားမှာပေါ့အဲ့ဒါဆိုရင်အရူပကုသိုလ်ကရိယာ10ပါးပါကြံသေးတော့လောကုတ္တရာလောကုတ္တရာစိတ်10ပါးဟိုကြည့်လိုက်ဒီကြည့်လိုက်ဒီလိုလေးတော့ကြည့်တာပြန်ပြန်ပြောပေးမယ်ဘယ်ဟာတော့ဒီကာမမလို့ပါဘူးနော
်
ကာမမလို့ဟုတ်ပြီရူပဘုံမှာရူပ15ဘုံရူပ15ပုံမှာဒေါသမှုမရဘူးဒေါသမှုမရဘူးဆိုတဲ့အတွက်အာဟုသစိတ
်10ပါ
းအာဟိစိတ်ဟာ18ပါးရှိတယ်เนาะကာဏဝိညာဉ်တွေစိန်ဝဝိညာဉ်တွေကာယဝိညာဉ်တွေသူတို့ကအနတ်နဲ့ပတ်သက်မရဘူ
း
ကိုဘေးဖြစ်နေလို့မဟုတ်ဘူးเนาะဟုတ်ပြီအနတ်မရဘူ
း
အနတ်မရဘူးဟုတ်ပြီအဲ့ဒီ6ပါးကိုနှုတ်လိုက်လို့ရှိရင်12ပါးဒါဆိုရင်အာဟိတ်က12ပါးမဟာကုသစိတ်ရမယ်သူတို့နာဖုရားဖုရားလာဖူးတာတို့ဒါတော့မဟုတ်လဲဇန်တွေဝင်စားတဲ့အခါမှာရှိရကာမတိဟိတ်ဇောတွေဖြစ်ရတယ်လေ။အဲမဟာကုသိုလ်စိတ
်10ပါး
မဟာကရိယာစိတ
်10ပါးအ
ဲဒီကောင်ကရိယာဒီကောင
်ကုသိုလ
်ကရိယာဒီဥစ္စာကရူပကုသိုလ်ကရိယာရူပရဲ့ကုကရိရူပကုသိုလ်စိတ
်5ပါ
းရူပကရိယာစိတ
်5ပါ
းဘောလည်းရူပကုကရိ
10ပါး
အရူပကုသိုလ်ကရိယာတဲ့ဘောရေးပြီးမိတယ
်
အရူပကုသိုလ်ကရိယာ
10ပါး
အရူပသူသူကရူပပြမာတွေကဟိုအရူပဇံရအောင်စူးစမ်းလို့ရတယ်ကျွန်တော်တို့တော့စူးစမ်းလို့ရနေတာဟုတ်လားရူပပြမာရတာအစ်စေးရတာပေါ့ဟုတ်ပြီအဲ့ဒါရူပဩဘောအရူပကုကရိယာ
10ပါး
လောကုတ္တရာစိ10ပါးဘယ်လောက်ရအောင
်
60နဲ့ဒီပါဟို70တွေကဘာတွေရော့တော့
မ80
ဒီ70ရှင်ဩမဟာဝိပက်လည်းရော့နေတာဟုတ်မဟာဝိပက်လည်းရော့သေးတယ်ကာမ54ဒီကောင်မဟာကုတ်ကုကတိဒီကောင်ကလောကုတ်
လောကု
တ်ဒီကောင်ကမဟာကုတ်ကုကတိကမဟုတ်သေးပါဘူးမဟု
တ
်ဘူးဒီမှာမဟာကုတ်ကုကတိဒီမှာမဟာကုတ်ကုကတိ
78
ပါဒီမှာဘယ်တော့ပဲဖြစ်နေရဆရာကြီးကမားနေရဒီကောင်ပါအော်အကုတု30
ပါရူပကုတုလောဘကုဝိ
ကုတုဘာ
ကုကိကုကရိ
သာဆရာ
နာကုကရိအော်ဆက်ပဲပြန်ပြီးတော့ဖြစ်တာပေါ့နော်အေးဟုတ်ပြီအဲ့ဒါပြောက်တယ်အေးဆက်ပြောက် အဲ့ဆိုရင်60နဲ့မှာ4ပါကဲအရူပညာ
တော့တိ64ဒီ80တဲ့64ပါဘိုင်ဘိုင်ဘိုင်ဘိုင်ကြံခဲ့လေတော့အော်ဟိုဒါကနာရီလျှောက်ကျင်ခဲ့သေးတာဟုတ
်ဟုတ်ပြီဟုတ်ပြီဟုတ်ပြီရသွားပြီအဲ့ဆိုဟုတ်ပြီပါကနာရီလျှောက်ကျင်ခဲ့တယ်ကဲအဲ့ဆိုအမဒါရပြီလား
ရပ
ြီနော်ကြောက်ပြီဆိုလို့ရှိရင
်ဘာလို့လဲဒီမှာရနိုင်တဲ့စိတ်တွေကိုသိလို့ချင်းမရနိုင်တဲ့စိတ်တွေပြန်ချကြည့်ရမှာပေါ့ကိုကဒါကကိုလေ့ကျင့်ကန်တော့
ကဲအရူပဘုံအရူပဘယ်နှဘုံကြည့်လဲ
၄ဘုံ
အရူပ၄ဘုံမှာအကုတ္တစိတ်ဘယ်မှာအော်ဟုတ်တယ်အရူပ၄ဘုံမှာအကုတ္တစိတ်ဘယ်လောက်ရမလဲ၁၀ပါပဲရမယ်တော့တမှုမရဘူးနော်အကုတ္တစိတ်အဟိစိတ်ထဲမှာမနောရတာဝေဆန်းတပါးပဲ။ကျန်တာယုံနဲ့ပတ်သက်တဲ့ဟာတွေရှိတယ်။ဟုတ်လား။အတိတုပ်ဘက်ကလည်းပြုံးရဲတယ်ဆိုတော့ယုံနဲ့ပတ်သက်သေးတယ်။ဒီပင်စားဝိညာဉ်တစ်ဆယ်အလုံးယုံနဲ့ဆိုင်တာတွေကြည့်ပဲ။မနောဓာတ်သုံးပင်စားယုံကိုလက်ခံတာပင်စားဓာတ်မှာဖြစ်တယ်။ဆို
တော့ပင်စားနဲ့မဆိုင်ပြန်
။မဆိုင်ပြန်။မနောဓာတ်ဝေဆန်းတပါးပဲရှိတယ်။နော်
။အဟိစိတ်
ဆိုရင်မနောဓာတ်ဝေဆန်းတည်း။မနောရောခြေပါပဲသိနေတာပဲဟုတ်တော့မနောရောဒါဝေဇံတေကြည့်လို့ချင်းအားစိတ်ပြီးသွားပြီမဟာကုသိုလ်ကရိယာမဟာကုသိုလ်စိတ်ရှေ့မဟာကရိယာစိတ်ရှေ့ပေါင်းလိုက်ရင်16မဟာကုသိုလ
်
မဟာကုမတော်ရူပမရတော့အရူပရသွားရင်တော့ဟိုရူပကိုပြန်မစင်းတော့နော်တဘောပေါက်လာမှာအရူပဘုံကိုရောက်သွားပြီဆိုရင်ရူပဇံကိုလုံးဝမဝင်သာဘူးအဲ့ကြောင့်သူကအရူပကုတ္တကရိယာမဟုတ်လေအရူပကုတ္တကရိယာ7ပါအရူပကုတ္တကရိယာ7ပါလောကုတ္တရာစိတ်က9ပါသောတာပတ္တိမစိတ်မယသူကနားမရှိဘူးလေသူတစ်ပါးရဲ့တရားကိုနားယူရပြီးမှပဲတရားရတရားသူရတာဆိုတော့သူကဟိုယုတ်ပတ္တာသောတာပတ္တာမရှိဘူးသောတာပတ္တာမရှိတဲ့အတွက်ဒါဆိုရင်နားမကြတဲ့လူတွေစာဖတ်ပြီးတော့မရဘူးလားစာဖတ်စရာလည်းမျက်လုံးကမရှိဘူးသူကဒါဆိုလို့ချင်းသူကသောတာပတ္တိမက်ဆေ့ကအရူပမှာလုံးဝမရဘူး42ပါအများကြီးလျော့သွားတာပဲနော်အော်အဟိမအကုန်လုံးပြုတ်သွားတာဘာလဲဘာလဲအကုန်လုံးပြုတ်42ပါကဲဒါဘုံမီဝိပ္ပာကတာပါပဲဒါဆိုရင်ဝီထီပိုင်းကအကုတ်နောက်တော့ဝီထီပိုင်းတိမက်ဖွဲ့ဆိုလို့ဒါတွေကိုပြန်ရှေ့တာပဲရှိတော့တယ်ကာမစက်တဘုံမှာပယ်လေးဘုံမှာလူဘုံမှာနတ်ဘုံမှာအဲ့ဒါတွေပဲပြန်ပြီးတော့မှရှေ့သွားတာပဲရှိတယ်အဲ့ဒါတွေကတော့တို့ပြောရဲနားလည်သေးတယ်ဒီရူပ15ဘုံကျော်တော့မရင်းသေးတော့လေအဲ့ဒီလိုမျိုးဗြဟ္မာပါရိသစ္စာဘုံဗြဟ္မာပူရောဟိတာဘုံမဟာဗြဟ္မာဘုံပေါင်းပထမဇန်3ဘုံအဲ့ဒါတွေကပုံမှန်ကြမှာလိုရမယ်ဟာလေအဲ့ဒါတွေမလိုရသေးဘဲနဲ့အဲ့ဒါတွေပြောနေလို့တော့ဒီလိုပဲပါတော့ပါလာမှာနော်အတင်းဆွဲလို့တော့ပါလာမှာ
ပါမှလည်းမထူအမပါလို့တော့အကုန်လုံးအဆင်ပြေလားသဘောပေါက်ရနော်ညီမလေးကိုနားလေလားဟုတ်ပြီမဟုတ်တော်တော်များများတော့နားလေရမှာပါဆရာပြောတာတဏှာကြီးပြောရင်နိုင်ဝက်စာလောက်နားလေကျန်နိုင်ဝက်စာလောက်ပဲသူတို့တွေနားလေလိမ့်မယ်ကဲဒါဆိုရင်ဘူမိဝိပါကလည်းပြီးသွားပြီပုဂ္ဂလပေတာလည်းပြီးသွားပြီတဲ့ဟိုဒီပုံပဲကောက်ကြည့်မိတယ်မင်းညာစာရွက်လေးရောကျိုးစာဒီရောချိန်ကမှတ်စုလေးတို့လောက်ရောက
်
ဘုံကြောက်နားမှာရှိရကျွန်တော်ညာဒီမှာပဲထားခဲ့ရလေ
ဟောဟိုစာ
ညာလေးပေးလိုက်သေးလားနော်ဆိုင်းကိုဒီနေ့ဟာမင်းညာပေးလိုက်ရင်သူ့ကိုတရွတ်ပြန်ပေးလိုက်ညာလေးကျိုးစာအော်ဟုတ်လားအဲ့ဆိုနုံဆိုင်တော့ကိုအများတန်းပို့ပို့ပြီးရောယူထားလိုက်တော့နော်ဟုတ်တယ်ဒီမှာကဲအဲ့ဆိုရင်စာရွက်လေးတွေကြည့်အောင်ဘုရားဘာသာခြေခံမှတ်စုလျှောက်ဝီထီပိုင်းကိုနောက်ရကြလို့ရှိရင်တို့ဟိုမေကုံဟောင်းလေးတွေပြန်ရှင်းပြမယ်နော်ဝီထီပိုင်းလည်းပြန်ကြည့်တော့အောင်လို့လေမေကုံဟောင်းလေးတွေရှင်းပြရင်လည်းစာအကုန်လုံးပြန်ပါလာလိမ့်မယ
်
တင်ယူမှုအပိုင်းကတော့ဝီထီပိုင်းပြီးပြီလို့သဘောထားလိုက်လို့ရသွားပြီနော်အဲ့ဆိုသူနှစ်ညလောက်ဝီထီကိုမေကွန်ဟောင်းလေးတွေလှုပ်လိုက်မယ်မေကွန်ဟောင်းလေးတွေလှုပ်လိုက်တာနဲ့အစအဆုံးပြန်လှုပ်ရတာနဲ့အတူတူပါပဲဒါကတော့အတွေ့အကြုံရှိထားပြီးသားလို့အသိသွားပြီမေကွန်ပြန်လှုပ်လိုက်အကုန်လှုပ်ရတာ ပြောသူမေးတတ်တဲ့ဟာလေးတွေကိုရသွားမယ်သဘောပေါက်သွားဘလို့ဖြေပုံဖြေနည်းလေးတွေသိသွားမယ်ဆိုရင်စာတွေကပြန်ရပါတယ်ကျဲဆိုရင်ဗုဒ္ဓဘာသာခြေခံမှတ်စု6ဗုဒ္ဓတရားတော်တဲ့အဓိကကောင်းစဉ်ကဟိုတနေ့ကဖះအကြောင်းပြောခဲ့ပြီးသွားပြီနော
်
ဖះရှင်အကြောင်းပြောခဲ့ပြီးသွားပြီဒီနေ့တရားတော်အကြောင်းပြောရမယ်တဲ့တရားကုံတော်လျှောက်ပါပြောထားပြီးသွားပြီဆက်ဖတ်ပြမယ်ဓမ္မဟူသောတရားတော်သည်ဗုဒ္ဓဟောဖော်ညွှန်ပြသောအမှန်တရားများနှင့်အဆုံးအမများဖြစ်၏ထို့တွင်တရားတော်ကို10ပါးဟုသိရှားစီခွဲ၍စတင်မှတ်သားရ၏ကဲတရားတော်10ပါးမှတ်မယ်မတ်၄တန်ဖို၄တန်နိဗ္ဗာန်ပရိယတ်10ပါးသောတရားတော်မြတ်ဟူသည်နှင့်အညီတဲ့ခုနတို့လောက်ခဲ့တယ်မတ်၄ပါးဖို၄ပါးဟာတရားတော်တွေပြီးတော့အဲ့ဒီမတ်၄ပါးဖို၄ပါးကိုရတဲ့ပုံကူကမှတန်ခါအဲ့ဒါလေးလည်းကြွေးအောင်လုပ်နော်မက်လေးပါဖို့လေးပါကိုရတဲ့ပုတ်ကိုတန်ကာမက်လေးတန်ဖို့လေးတန်နိဗ္ဗာန်နိဗ္ဗာန်ဟာလည်းဓမ္မထဲမှာပဲထည့်ထားတယ်ဟုတ်ပြီနော်နိဗ္ဗာန်ဟာတရားတော်ထဲမှာထည့်ထားတယ်ပရိယတ်အဲပရိယတ်ကိုတို့အဓိကလေ့လာမှာဟုတ်ပြီလားမက်လေးပါဖို့လေးပါလေ့လာပြီးပြီနိဗ္ဗာန်ဒုက္ခခတ်သိမ်းကင်းခြင်းရာဒါနိဗ္ဗာန်အကြောင်းကိုတီးတန့်ဒီမှာထဲမှာထပ်ပြီးရောမှာနောက်ပိုင်းမှာထပ်တွေ့ရမယ်နိဗ္ဗာန်ဘယ်နှမျိုးရှိတယ်ဘယ်သူတွေဘယ်လိုနိဗ္ဗာန်ရတယ်ဆိုတာလေအဲ့ဒီဟာတွေရှိသေးတယ်နောက်ပြီးတော့ဟိုတက်ရှိထင်ရှားနဲ့ရတဲ့နိဗ္ဗာန်အတမရှိတော့မှပြိနိဗ္ဗာန်ပြုတ်ပြီးတော့မှရတဲ့နိဗ္ဗာန်အဲ့ဒါလေးတွေကအကျေတဝန်ပြန်လိမ့်လာရအောင်မယ်ဆိုတော့နိဗ္ဗာန်ပရိယတ်10ပါးသောတရားတော်မြတ်ဟူသည်နည်းအညီမက်၄ပါးဖို့၄ပါးဟူသောအရိယာဓမ္မများနဲ့ဟုတ်ပြီနော်အဲ့ဒါအရိယာဓမ္မတွေမဟုတ်ဘူးလားအရိယာတရားတွေမက်၄ပါးဖို့၄ပါးဟူသောအရိယာဓမ္မများနဲ့အရိယာတို့မျက်မှောက်ပြုရာနိဗ္ဗာန်သည်လဲဓမ္မမှန်ကန်သောတရားဖြစ်ပါ၏လောကုတ္တရာတရား၉ပါးဟုလည်းခေါ်၏ဟုတ်လားလောကုတ္တရာတရား၉ပါးကိုပြောပါဆိုရင်မက်၄ပါးဖို့၄ပါး
နိဗ္ဗာန
်ပြန်ပြောကြည့်ပါလောကုတ္တရာတရား၉ပါးကိုဖြေပ
ါမက်၄ပါးဖို့၄ပါးနိဗ္ဗာန
်အဲ့ဒါကိုလောကုတ္တရာတရား၉ပါးဣမာယာဓမ္မာနုဓမ္မပရိပတ္တိယာဤလောကုတ္တရာတရား၉ပါးအားလျော်သောကျင့်ဝတ်ပရိပတ်ဖြင့်ဗုဒ္ဓံမြတ်စွာဘုရားကိုပူဇေမိပူဇော်ပါ၏လောကုတ္တရာတရား၉ပါးအားလျော်ညီတယ်တို့တုံနေတယ်လို့တရားဒါဆိုရင်တို့အတင်တန်းသိမ့်လို့ရှင်အဲ့လိုတွေပူဇော်လို့ရတာဗောအိမာယဓမ္မာနုဓမ္မပရိပတ္တိယဗုဒ္ဓံပူဇေမိအိမာယဓမ္မာနုဓမ္မပရိပတ္တိယဓမ္မံပူဇေမိတန်ခံပူဇေမိအဲ့တိုင်းသွားတာဗောဟုတ်လားတို့လို့တဲ့လို့တရားလောကုတ္တရာတရား၉ပါးရဲ့အားနဲ့လျော်ညီပါတယ်တိတ်ကောင်းလိုက်တာတရားကုံတော်လျှောက်ပါအားအဘိဓမ္မာတတ္တာစေတသိက်၌ရှင်းပြခဲ့ပြီဖြစ်သည်ဟုတ်လားမဟုတ်လ
ား
မငင်းနဲ့နော်ရှင်းပြခဲ့ပြီဖြစ်သည်မတ်ဖို့နိဗ္ဗာန်တရားများကိုလည်းစိတ်ပိုင်းလောကုတ္တရာကန္တာတွင်ပြဆိုခဲ့ပြီဖြစ်သည်ငင်းမှာကြောက်လို့ဆရာငင်းမှာတားထားတာထို့ကြောင့်တရားတော်နှင့်သက်ဆိုင်သောပရိယတ်အကြောင်းကိုအကျဉ်းအဖျင်းသိတာစေယုံထုတ်ပြမည်ဖြစ်သည်တိတ္တစီယုံကလေးပဲ။ဘာဖြစ်လို့ဆိုသူကဘီးမာကြီးကလည်းလောက်ရသေးတယ်။ရှေခံလေးကလည်းပါလောင်လောက်ရသေးတယ်ဆိုတော့မြတ်စွာဘုရားရှင်အစုံးမတရားတော်များကိုမှတ်တမ်းတင်ကြအသင်ယူပို့ချကြသည်ကိုပရိယတ္တိသာသနာဟုခေါ်သည်။နားလည်လား
။
နားလည်တယ်ဟုတ်ပြီ။ထိုပရိယတ္တိများကိုအလွယ်အဖျင်ပိတကတ်၃ပုံဟုခေါ်သည်။ဩနော်။ပရိယတ္တိစာပေတွေအပြင်ဘယ်လောက်ရှိလဲ။ပိတကတ်၃ပုံရှိတယ်။မြတ်စွာဘုရားရဲ့တရားအဆုံးအမတွေကိုမှတ်တမ်းတင်ထားတာဘယ်လောက်ရှိလဲပိဋကတ်3ပုံရှိတယ်ရလားပိဋကတ်3ပုံရှိတယ်ပိဋကတ်ဟူသည်ရှင်းတောင်းဟုအနက်အဓိပ္ပာယ်ထွက်ပြီးဟောပိဋကတ်ဆိုလို့ဘာကြီးညာလဲဟုတ်လားရှင်းတောင်းအဲ့ရှင်းတောင်းတဲ့ကိုထည့်တော်မယ်လေတရားတွေကို we need ဆိုတဲ့ရှင်းတောင်းထဲမှာ we need အကြီးပြစ်ထည့်ထားလိုက်တော့မယ်တုတ်တန်ဆိုတဲ့ရှင်းတောင်းထဲမှာတုတ်တန်တွေထည့်ထားလိုက်စုစည်းပြီးထည့်ရပါဘောနော်တရားသီးရှင်းတော့နဲ့မှာတရားသီးလေးကြွယ်ရှိရခန်းကျင်သီးရှင်းတော့နဲ့မှာခန်းကျင်သီးသူ့အတူတူရာတွေစုထည့်ပေးလိုက်တာဟုတ်ပြီလားအဲ့ဒီသဘောမျိုးပဲရှင်းတော့ခေါ်သည်အနောက်တိုင်းပညာရှင်တို့ကပိဋကတ်ဟူသောပုဂ္ဂိုလ်ဗုဒ္ဓ၏တရားတော်များသူလောင်ရာယရနာတိုက်ဟုအတိတ်ဘွယ်ကောက်ဖွင့်ဆိုကြသည်ဒါသူတို့ပူအောင်ကုတ်သေးရနော်ယရနာတိုက်အောက်မိုက်နော်ဒါအနောက်တိုင်းကဖွင့်လိုက်တို့အစ်တန်းကတော့ရှင်းတော့မယ်ဖွင့်ဟုတ်တယ်ဒါတို့မှလည်းရှင်းတော့မယ်ရှိတာနော်တို့ကတော့ရှင်းတော့မယ်ဘုရားဤတရားတော်များတူလောင်ရာယရနာတိုက်ဟုအတိပ္ပယ်ကောက်ယူဖွင့်ဆိုကြသည်ထိုပိဋကတ်၃ပုံတွင်ဝီနီပိဋကဩဆရာစာကြခဲ့တာမဟုတ်ဘူးအဲတမင်တကာတိကျထည့်တာပိဋကတ် กระบงเนี่ยไม่เบื่อหรอกวินีปีตะกะตู่ดันปีตะกะอภิธรรมปีตะกะไอ้นี่ต้องคู่ตะลงปองไล่มาติกะဆိုတယ်ปีตะกะဆိုပြီးတော့တာဝန်ကိုလည်းတက်လို့ရတာวินีปีตะกะလို့ပြောရင်วินีเนี่ย3ပုံဖြစ်သွားတယ်อ๋อสายีนี่ปลอกม้านี่แหละอ้ายม้านี่ล่ะเนาะวินีปีตะกะလို့ပြောไล่รู้ชิงไอ้นี่วินีเนี่ย3ပုံตู่ดันปีตะกะဆိုရင်ตู่ดันเนี่ย3ပုံวินีมาปีตะกะဆိုอกลงปอกไล่ปีตะกะก็9ပုံဖြစ်သွားတယ်ပိတကလို့တာဝန်ကိုတက်လို့မရဘူးတက်လိုက်တာနဲ့အဲ့ပဲကြောင်းသွားတယ်နော်သုံးပုံဖြစ်သွားတယ်ဝီနီပိတကဝီနီ၅ချမ်းဝီနီက၅ချမ်းရှိတယ်တဲ့ဆရာတို့ဆရာတို့ဟိုတောစကန်ဘေးရအကြောင်းကဥစဉ်လျောက်ဝီနီ၅ချမ်းစလုံးကိုဖြည့်ဆို့အောင်မြင်ပြီးသား၅ချမ်းစလုံးကိုပြောမယ်ဆိုဝီနီတပုံဆောင်ထားနိုင်တယ်လို့ပြောလို့ရပိတကနိုင်ဝီနီ၅ချမ်းကိုသူဆောင်ထားပြီးသားဖြည့်လည်းဖြည့်ထားပြီလားအောင်လည်းအောင်လားဒါကြောင့်သူ့ဝီနီးနဲ့သူပဲသူတော်ရအားထုတ်လိုက်တာဟာတိတ်ကြည့်နေကိုကောင်းလားရှာရှာပါပါပဲတိတ်ကြည့်နေကိုကောင်းလားဒူးကလာမခံဘူးအလာမခံဆိုတော့မောင်းထုတ်တာတော့မဟုတ်ပါဘူးနော်ဘာမှလက်လာပါအောင်မမျော်ကိုစိတ်လည်းမဝင်စားဘူးသူအဲ့ဒါလေ
ဆမ်းမသူတော်လည်းအဆောက်မခံတာပါလား
သူ့သူပဲတပားတည်းလေးပဲအေးစေးနေနှစ်ပါးသွားလို့ရမယ်ထင်လားမရဘူးသူနဲ့တူရင်သူလက်ခံတယ်လုံးဝဝီနီးကိုထုတ်နိုင်သလားဝီနီးကိုလုံနိုင်တယ်ဆိုရင်လက်ခံတယ်ဝီနီးကိုမလုံနိုင်ဘူးဆိုလို့ချင်းသူကဝီနီအားနေတယ်ကိုကဝီနီပြည့်တယ်ဆိုအဲ့နှစ်ခုအတူတူနေလို့ချင်း तू တင့်တမျာအာသာကိုပါကူလာဝီနီရဲ့တော့ပါလေအဲ့ကြောင့် तू တင့်တမျာအဲ့ကြောင့် तू ကဒေသနာကြားတယ်ဆိုရင် तू ကသူ့တပားရဲ့ဒေသနာကြားလို့မရဘူးတန်ခါရှိတဲ့နေရာမှာသူ့ရဲ့အထက်ကတန်ခါတပားနဲ့ဒေသနာကြားတယ် तू အာဘက်လေးတွေမတော်တဆမတိလို့ဟိုတချို့ကလည်းကြောင်းမရှောင်နိုင်တဲ့အာဘက်တွေအများကြီးရှိပါတယ်ဂျဟန်နေပါစီမရှောင်နိုင်တဲ့အာဘက်လေးတွေကိုဒေသနာကြားဖို့အတွက်ဆိုရင် तू ကအောက်ကအဲ့တက်ဦးကျောင်းကဦးစင်းမောင်တို့ကျောင်းလာလာပြီးတော့မှအာဘက်ဖြည့်ဒေသနာကြားတာပါအဲ့ဒေသနာကြားတဲ့အခါမှာအရှင်ဘုရားအာရုံနာပါတယ်အပြင်ကိုထွက်ခဲ့ပါကျောင်းထဲကိုလုံးဝမဝင်ဘုန်းကြီးတွေပိုက်ဆံတဲ့ရှားပွေဖောက်ထားတဲ့ကျောင်းထဲမှာတန်ခါမနေဘူးမနေအပ်ဘူးမနေတိုက်ဘူးဝင်သွားလို့ချင်းအဲ့သူရှားပွေပြီးတော့အလှခံပြီးဖောက်ထားတဲ့ကျောင်းထဲကိုသူဝင်သွားရင်သူ့ဘာအာဘက်တင်တယ်ဝီနီကအဲ့လောက်နဲ့နေတယ်နော်ရှားပွေထားတဲ့ဘုန်းကြီးကိုယ်တိုင်အာဘက်ကတော့တင့်မတင့်ဆိုတော့ပြောမနေတော့နဲ့ခဏလေးဝင်သွားမိတော့မှဝင်သွားမိတဲ့ပုံကဘာထပ်တင်တယ်နေလေခင်းဆိုလို့ရှိရင်ဝိကလာဘောဓနာအချိန်မလားသူဟာညစာမစားတော့တဲ့အချိန်เนาะအဲ့အချိန်မှာဆရာကဘုန်းကြီးကိုငပြောတိသွားကတ်လိုက်တာကွာငပြောတိကိုဘုန်းကြီးအလှခံတော့မရတော့ဘုန်းတို့ဘုရားရှင်မှာထားကျင်တာမထားကျင်လေเนาะလှခံခွင့်မရှိတော့အဲ့တဘုန်းကြီးကအလှခံရအောင်အဲ့ကြတခါကက်ပီရဲ့ကက်ပီရကိုပေးခဲ့တာတို့ဘာလို့ထားခဲ့လို့ရတယ်ဘုန်းကြီးကလက်နဲ့ကင်ပြီးတော့မှအေးအေးဆိုပြီးအလှခံတာလို့ရှိရင်အဲ့ဒါအာဘတ်တင်သွားတယ်အဲ့ဒီငပြောတိကိုနောက်ရက်ဆုံးဝိုင်းမှာရှာစားတဲ့ယဟန်တိုင်းအာဘတ်တင်တယ်အဲ့လောက်တင်မဟုတ်သေးဘူးကျေအဲ့ဒီငပြောတိစားတော့အစီလေးပါသွားတယ်။သူအိမ်သာတက်လိုက်လို့အပင်ပြန်ပေါက်လို့ချင်းအဲ့ဒီအပင်အောက်ကဖြတ်သွားတဲ့ယဟန်တိုင်းအာဘတ်တင်တယ်။အေးလားအဲ့ဒါနော်။အဲ့လိုမျိုး။ဒါကြောင့်ဘုန်းကြီးတွေဟာအလှခံပြီးဖះမတည်ရဘူး။ဘုန်းကြီးတွေကိုယ်တိုင်အလှခံစော်ဩပြီးတော့ပတ်စံကင်ပြီးတော့ဖះတည်ထားလို့ချင်းအဲ့ဒီဖះကိုဘာလုပ်ကြည့်ရမလဲ။ဝီနီးဆုံးပြတ်ထဲမှာသူ့ကိုတူးဖြိုပြလိုက်တော့။သူဟာဘာမှလုပ်လို့မရဘူး။အဲ့ဒီဖះကိုဥကုန်းကြရင်ဥကုန်းကြတဲ့ယဟန်အာဘတ်တင်တယ်။မတည်ဘူးနော်။ဖះယဟန်ဝစ်ထားတယ်ချစ်တော်သွားပြီးတော့မှလဲလိုက်တယ်အဲ့မှာဖះစီရီလေးတွေ့လို့ဥကုန်းကြတယ်ကြည်ညိုစိမ့်နဲ့သို့တော့အဲ့ဒီဖះကြောင့်ဆရာဘာမှမသိဘူးအဲ့ဒီဖះဟာဘုန်းကြီးတစ်ပါးလူခံပြီးတဲ့ထားတာပါဆင်ဆရာအဘတ်တင်သွားတယ်မြတ်စွာဘုရားစီကံတိတ်ကြည်တယ်အဲ့ဒီလိုမျိုးဒါဆိုလို့ချင်းသူ့ကိုဘယ်လိုလုပ်မလဲအကုန်ဖြိုးဖျက်ပြီးတော့မှချပစ်လိုက်တော့တဲ့ဖြိုးဖျက်ချတာပြီးအဲ့ဒီဖြိုးဖျက်ချတာတဲ့အရာတွေကိုအဲ့ဒီမြေကြီးတို့လမ်းခင်းထားလို့ချင်းအဲ့လမ်းပေါ်ဖျက်သွားရင်အဲ့ယဟန်အဘတ်တင်သေးတယ်လုံးဝကိုဆက်ဆက်ခွင့်မရှိတာဒါကြောင့်အဲ့ဒီဦးစင်းလေးကသူကဦးစင်းမောင်ဆိုနောက်မှလာလာပြီးတော့မှဒေသနာကြရင်နောက်တခါပဲပြောရတာပါနောက်ကျတော့ဦးစင်းမောင်တို့ကလည်းဝီနီးကိုနည်းနည်းနားလဲတော့လေ။အော်သူကတကယ်ဝီနီးတို့တာပဲငါတို့တက်အများကြီးမြက်ပါတယ်ဆိုပြီးတော့အဲသူ့ကိုမြင်တာနဲ့ဦးစင်းကသူ့ကသူအပြင်ထွက်တယ်။တစ်ပင်လေးအောက်မှာသွားပြီးတော့မှဒေသနာကြတာ။သူကပြောပြပါတယ်တခါကြီးရဲ့တဲ့တခါကြီးတို့လို့နားလဲတဲ့လူဆိုတော့ကိစ္စမရှိဘူးတဲ့။နားမလဲတဲ့လူရင်ဖြစ်စီတိတ်နားမလဲတဲ့ဘုန်းကြီးရင်ဖြစ်စီမင်းကဘာကောင်မလို့တော့ကြောင်းတိုင်းတော့မလာနိုင်ဘူးလို့ပြောထားတွေ့မှာတဲ့ဦးစင်းတို့လှုပ်ပေါက်တာတဲ့သို့တော်လေလူတွေကြိုက်တာမကြိုက်တာမလှုပ်တော့ပါဘူးတဲ့မြတ်စွာဘုရားပြောတဲ့အတိုင်းလေးပဲနေပါတော့မယ်အဲ့လိုပြောတာအဲ့တော့ तू ကဆွမ်းကန်နေသူ့တပိတ်လေးတွေမှာ तू ကြည့်တယ်တပားတာရပြီ तू လှည့်ပြန်သွားတာဖောက်တယ်ပြတ်တာမပြတ်တာစိတ်မဝင်စားဘူးနော်မြတ်မြတ်ရှိရနေသူကကန်လေးနဲ့ထိုင်ဆောင်နေ तू မြင်လဲသူ့တပားတာရပြီ तू လှည့်ပြန်သွားတာပြန်မလာတော့အဲ့လိုအဖို့အရှင်သိမ့်ခွင့်မရှိနေနေပုံနေလို့ချင်းထွက်လာပြီးជីကန်းနေပတ်ကျွေးလိုက်တယ်။အဲជីကန်းကျွေးဖို့ဆိုပြီးဆုံးကန်ကွင်းမှာမရှိတော့เนาะ။အပေါ်နေလဲជីကန်းကျွေးလို့ရတာပဲမသိမ့်ပါဘူးဆိုရင်အဲ့ဒီလောဘဇောစိတ်ကိုမြတ်စွာဘုရားတစ်ခါရေးထိန်ွက်ထားပြီလား။တပားစာပြင်လှည့်ပြန်တော့ တော်သာပြင်းတဲ့ပြန်ဆဲထားတော့သူကြောင့်လည်းပြောတော့သူပိဋကတ်၃ပုံတွင်ဝိနည်းပိဋကတ်၅ကျမ်းနော်ဝိနည်းပိဋကတ်ဝိနည်းပိဋကတ်၅ကျမ်းအဘိဓမ္မာပိဋကတ်အဘိဓမ္မာ9ကျမ်းသုတ်တံပိဋကတ်ထိုမှကျွင်းတော်တဲ့ဗုဒ္ဓစကားတော်များကိုသုတ်တံတပိဋကတ်၌ထည့်သွင်းသည်ဟာအဘိဓမ္မာပိဋကတ်ပါဆရာကြီးကမားနေတာကြီးဘာမဟုတ်အဘိဓမ္မာအချက်မှပါသွားပြီနော်အဲ့ဒီဝိနည်းနဲ့အဘိဓမ္မာကကျွင်းကြံတဲ့များစကားအလုံးကိုသုတ်တံသုတ်တံတာသုတ်တံဆိုတဲ့ပိဋကတ်ထဲမှာအကုန်လုံးကိုထည့်သွင်းလိုက်တဲ့အခါမှာသုတ်တံပိဋကတ်ဟာ30နဲ့မှ9ကျမ်းရှိသွားတယ်တဲ့အဲကြောအဘိဓမ္မာဝိနည်းသုတ်တံပေါင်းလိုက်ရင်စုစုပေါင်း49ကျမ်းရှိပါတယ်တဲ့ဒါပိဋကတ်3ပုံရဲ့လိုရင်းပေါ့နော်ချဲ့လို့တော့မရအောင်တော့အထက္ခရာတိကာတွေမပါဘူးအထက္ခရာတိကာတွေပါလိုက်ကျမ်းတွေအများကြီးဖြစ်သွားမယ်အဲ့တော့ဒါလိုရင်းလေးပဲဒီလိုဆိုရင်အောက်မှာဆက်ကြည့်မယ်နော်လေဒါလေးပြောပြတော့နားလဲပါတယ်နော်ဟုတ်ပြီတိလဲတိဖို့လိုတယ်နော်မတိလို့မဖြစ်ဘူးကိုကဗုဒ္ဓဘာသာလीပိဋကတ်3ပုံတီကောဒီကြတော့မှပိဋကတ်လို့ဆရာကြီးတယ်နော်ပိဋကတ်3ပုံတီဓမ္မခန္ဓာအရေးအတွက်အားဖြင့်သုတ်တံပိဋကတ်တွင်21,000ဝိနည်းပိဋကတ်တွင်21,000အဘိဓမ္မာပိဋကတ်တွင်42,000စုစုပေါင်းဓမ္မခန္ဓာပေါင်း84,000ရှိသည်ဓမ္မခန္ဓာပေါင်းနေရာမရှင်းပြနိုင်သေးဘူးသိနေနေတယ်ဘယ်ဟာဟိုဘလောက်ဘလောက်ဖွဲ့လိုက်ရင်ဓမ္မခန္ဓာတစ်ခုဘလောက်ဖွဲ့လိုက်ရင်ဓမ္မခန္ဓာတစ်ခုဆိုရင်အဲဓမ္မခန္ဓာတစ်ခုတစ်ခုရဲ့အတိုင်းအတာလေးတွေရှိသေးတယ်အဲ့ဒါလေးတွေမပြောတော့ဘူးဝိနည်းသည်သာသနာဝန်တန်းရှင်ဟန်းများအတွက်စီကံဥပဒေများပြဆိုခြင်းအဓိကရှိသည်ဒါလိုရင်းလေးပဲနော်ဝိနည်းထဲမှာတို့သိစရာလည်းအများကြီးပါသုတ်တံသည်ယဟန်ရှင်လူမြည်သူမဆိုသင်ယူလေ့လာ၍လိုက်နာအားထုတ်ရန်နီလန်းများဖြစ်သည်ဒါစီကံနဲ့နီလန်းနဲ့ဟုတ်ပြီနော်သုတ်တသည်ဒီမှာဆရာအပြီးတပါမပါဘူးလားဟောပြီးမှာပါတယ်တုတ်တဆိုတာဘာလဲဆိုရင်တမီးရှိဆိုတာမသိသေးဘူးထားလိုက်ပန်းတီတံပန်းတီဂျိုးအဲ့ချီဂျိုးလေးပေါ့နော်တို့တော့တဲ့မှာဆိုလို့ချင်းမြက်ပင်အစိုးကလေးတွေဆွဲပြီးတော့မှပန်းလေးတွေကုန်းတယ်အဲတုတ်တဆိုအဲ့ဒါကုန်းလို့ရတဲ့အရာလေးပန်းတီဂျိုးဟုတိုက်ရိုက်အနက်အဓိပ္ပာယ်ရ၍မြတ်စွာဘုရားဟောကြားတော်မူခဲ့သောဓမ္မဒေသနာတို့အားဖယိုဖယဲမဖြစ်ရအောင်တီကုံးပေးထားသောကျိုးသဖွယ်ယူဆနိုင်ပါသည်။ပါဠိဝေါ်ဟာထတုတ်တအားတုတ်တံတုတ်တံစသည်ဖြင့်မြမမှုပြုလေရှိသည်ဒီချာမှတ်ထားပါ။ဒါဘယ်လိုနားလည်ရမလဲ။မြတ်စွာဘုရားဟောခဲ့တာကဓမ္မစကြာဓမ္မစကြာတော့မိဂရာဝန်မှာဟောခဲ့တာဘုရားဖြစ်ပြီးချင်းတုတ်ထားလိုက်တော့နော်မင်္ဂလာတုတ်ယရဏတုတ်ဟောအဲ့ဒီဟာတွေကအကုံလုံးကဟိုခုနှစ်ယောက်မှတတုတ်ဟောတယ်ဝေသာလီမှတတုတ်ဟောတယ်ရာစကြုံမှတတုတ်ဟောတယ်အဲ့လိုမျိုးဆိုပြ45ဘာလုံးဟောလာတဲ့တရားတွေကဟိုရောက်ဒီရောက်တွေရောက်နေလေအဲ့ကြောင့်အဲ့ဒီဟာတွေကိုအကုံလုံးကိုအာကုံဆောင်နိုင်ထားတာညီတော်အာနန္ဒာရှိတယ်ညီတော်အာနန္ဒာကတခါတည်းသူ့ကိုအလုအကျွေးခန့်တော့မယ်ဆိုကြတဲ့ကဟိုယဟန်ကတပိတ်တွေချခဲ့ပြီးဇာဝင်နဲ့ပြောပြတာဟောတပိတ်ပြစ်ချခဲ့ကိုတော့သူပဲဆက်သွားတော့သူပြောမလိုက်နိုင်တော့အဲ့မှာအလုအကျွေးမရှိတော့လုအကျွေးမရှိတဲ့အခါညီတော်အာနန္ဒာကိုပြောညီတော်အာနန္ဒာကတပိတ်ရောသားအလုအကျွေးလုပ်ရမယ်ဆိုရင်ပြောမှာသူตุเป่ท่าได้หาดิชื่อซ้นกองหินกองนี่ยาได้เนี่ยโอตะบี้เราไม่ขอวะเนตินกันกองๆหลู่ได้หาดิโอตะบี้เราไม่ปีวะเนอะกูหาดิเนี่ยตะชาดิขึ้นตัวเนาะไอ้หลู่หาดิไม่ปีวะเนนำเมจี้ได้เนี่ยดิมาตะบี้เราไม่ต้องวะเนดิโลမျိုးนี้วะเนาะบ้งกั่นปวาซีจ้องพงจีตี้ๆไม่ผิดหลู่ตัวบ้งกั่นปวาซีได้จ้องพงจีမျိုးกระด้งมาไม่ผิดชินอ้าปุ๊ปุ๊ยาลงหลู่ได้ตัวนี้ไอ้หลู่မျိုးโหยะเตยี้ดิတရားအားထုတ်နေတဲ့အခါကျတော့သူတို့ကတိတ်ညီညွတ်တယ်လေညီညွတ်တယ်သီးခံတယ်ညီညွတ်ချင်းသီးခံချင်းဘယ်လောက်ရှိလဲဆိုရင်နှက်တရားစမ်းသက်တယ်တဲ့အဲ့ဒီရတိအကြီးစီကိုသွားပို့ထားတဲ့တစ်သီးစွမ်းလေးတွေကိုယူယူပြီးဖတ်ထားလိုက်တာမပြောဘူးလေအော်သူတို့မင်းနေလို့နေပါပါတရက်နှစ်ရက်သုံးရက်လင်းငါးရက်ကျတော့ရတိရမဟုတ်သေးဘူးဒါတော့နော်ငါလည်းလာမပို့ကြဘူးသူအကုန်လုံးစုပြီးတော့မှပြောလိုက်တာငါလည်းလာမပို့ကြဘူးလားဟာပို့ပါတယ်ပျော့ပျော့တန်တရားတွေဖြစ်စရာဖြစ်လာရောပို့ရင်ဘသူယူသွားလဲငါတော့မစားရဘူးဆိုကဲငါကျိန်ပြမယ်ပေါ့တယောက်ကကျိန်လိုက်တာသိလားဒီသစ်သီးတွေကိုငါဟာခိုးစားခဲ့ရုံမှန်နေဆိုရင်နောက်ဘဝမှာငါဟာတိတ်ဘုံကံကြီးတဲ့ဘုံကြီးဖြစ်ပါလေနော်တကာတကာမတွေတိတ်များပြီးတိတ်ကြည်ညိုလုံးပြီးတော့အပြစ်အရှံကြောင်းလဲမှာပြလာပြောအမလေးတော်ပါတော့တော်ပါတော့ယုံပါပြီအဲ့လိုကြီးတော့မကျိန်လိုက်ပါနဲ့ကြံတဲ့သူတွေကနော်အဲ့လိုကျိန်လိုက်တာနဲ့ယုံပါပြီလို့ပြောအဲ့လိုကြီးတော့မကျိန်လိုက်ပါနဲ့အဲ့လိုပြင်းထန်တာကြီးကိုမကျိန်ပါနဲ့ဒါတော့ဆိုးရတဲ့ဟာကြီးကိုမလုပ်ပါနဲ့ဘုံကံပွားစီကြောင်းဖုံကြီးတီးတီးမဖြစ်လို့အဲ့ဒါတော့ဘယ်သူမှမဖြစ်ရှင်ဘူးねတို့ရသေးလေးပါဆိုတော့နော် အဲ့လိုလေသူကငါမင်းရဲ့ပစ္စည်းကိုခိုးတာမှန်လို့ကျငါနောက်ဘောတိတ်ပုံကြီးတဲ့ဘုံကြီးဖြစ်ပါသေးဘာမလို့တော်ပြီးတော်ပြီးအဲ့လောက်ဆိုရင်ယုံသွားပြီအဲ့လိုကျင်ယုံသွားပြီဟုတ်ပြီနော်အညီတော်အနန္တာလည်းအဲ့ဒီလိုပဲသူကအဲ့ဒီလိုစုတွေကိုယူလိုက်တယ်နောက်ပြီးတော့ပယ်ဟိုတချို့ဟာတွေကိုပယ်တဲ့စုပေါ့နော်ဒါတွေသူလက်မခံပါဘူးဆိုပြီးပယ်တဲ့စုတချို့ကကျတော့သူရယူတဲ့စုတပည့်တော်မပါခဲ့တဲ့နေရာတွေမှာအရှင်ဖရာတရားဟောလို့ချင်းပြန်ကြွလာတိုင်းကြွလာတိုင်းမှာငါတော့ဘာတရားဟောခဲ့တယ်တပည့်တော်ပြန်ဟောပြီးပါတပည့်တော်အကုန်ဆောင်ထားမယ်ဒါမှအရှင်ဘုရားမရှိတဲ့အချိန်မှာအဲဒါကြောင့်သင်္ကန်းကျန်တာကို तू ကတင်ပေးလိုက်တာမြတ်စွာဘုရားရဲ့ဝိနည်းရောဝိနည်းတုတ်တံပြီးမှာအားလုံးကြီးရောအနန္တသိတယ်သို့တော်လည်းဝိနည်းအရာမှာမြတ်စွာဘုရားကဝိနည်းအရာမှာဒီယဟန်အတော်ဆုံးဆိုပြီးရှင်ဥပါလိကိုအေဒရက်ပေးခဲ့တဲ့အတွက်အဲ့ဒီရှင်ဥပါလိကဝိနည်းကိုသင်္ကန်းကျန်တာတင်ပေးတာကြီးရောအနန္တကျန်တာတွေတင်ပေးတာအမေပို့စကားဆရာတော်ကရှင်မဟာကတ္တပါကြီးတခြားဆရာတွေသူကမေးတာပေါ့နော်တို့မြမပြီမှာသင်္ကန်းညနာတင်တဲ့ခါမှာသတ္ထမသင်္ကန်းညနာနောက်ဆုံးသင်္ကန်းညနာကိုတင်တဲ့ခါမှာမာသီဆရာတော်ဘုရားကြီးကအမေမိကွန်းဆရာတော်ဘုရားကြီးကအဖြစ်သူတို့နှစ်ပါးအဲ့လိုသွားကြတာခိကတ်သုံးပုံဆိုအဲ့လိုသင်္ကန်းညနာတင်ခဲ့ရတာလွှဲတာမဟုတ်ဘူးအဲ့တော့အဲ့လိုတုတ်တန်တွေကိုဖျို့ဖဲမဖြစ်အောင်တီကုန်းထားလိုက်မယ်တဲ့နော်တုတ်တန်တွေကိုဖျို့ဖဲမဖြစ်အောင်တီကုန်းထားလိုက်မယ်အဲ့တော့ဓမ္မစကြာတုတ်စုလိုက်တုတ်တွေကိုအကုန်လုံးစုလိုက်မယ်ဆိုလို့ချင်းဒါတွေဟာတုတ်တန်ဆိုတဲ့တစ်ခုစီကုံးထားပြီးသားနော်မင်္ဂလာတုတ်ကရဏတုတ်မေတ္တာတုတ်ဒါလေးတွေပေါ့တုတ်တွေအားလုံးကိုစီကုံးထားလိုက်တဲ့တုတ်တန်လို့ဖြစ်သွားတယ်တဲ့ဒါတုတ်တန်ဘောတော့နားလဲပါရင်နော်ဟုတ်ပြီအဘိဓမ္မာတိပညာဒေသနာတီးတန့်အဖြစ်ခက်ခဲနက်နဲသောတရားများကိုအထူးလေ့လာသင်ယူရမည့်အရာဖြစ်သည်အဘိဓမ္မာပိတကဆိုသည်မှာယုတ်နံတရားများကိုပုဂ္ဂလဒိဋ္ဌံအားဖြင့်ဖော်ပြခြင်းမပြုဘဲပုဂ္ဂိုလ်ရဲ့အကြိုက်ကိုမဖော်ပြတော့ဘူးတဲ့နော်ပုဂ္ဂိုလ်တွေကြိုက်တာကိုအဓိကအဓိဋ္ဌာနပြတ်ထန်းတာအဓိကပြတ်ထန်းတဲ့ဟာနဲ့မလုပ်တော့ဘဲနဲ့ဓမ္မဒိဋ္ဌံကြကြဓမ္မအတိုင်းပဲသူဟာပြတ်ထန်းတော့ပဲပရာဏဟာဓမ္မကိုပဲယူမယ်ပုဂ္ဂိုလ်တွေကြိုက်တာမကြိုက်တာကိုမယူတော့ဓမ္မအတိုင်းပဲယူမယ်အဲဒါကြောင့်ဓမ္မဒိဋ္ဌံကြကြဟောပြထားခြင်းဖြစ်ပြီးပြီးဓမ္မဒေသနာတုတ်တန်ဒေသနာအဲ့ဒီဝိနည်းဒေသနာတို့မှာနက်နဲခြင်းရှိတယ်နက်နဲခြင်း၄မျိုးရှိတယ်ပြောကြည့်ပါ
နက
်နဲခြင်း၄မျိုးရှိတယ်။မြတ်စွာဘုရားရဲ့တရားတော်ပေါ့နော်။နက်နဲခြင်း၄မျိုးရှိတယ်။ဂံဗီရ၄ဖြာလို့ခေါ်တယ်။စကားအစဉ်ဤနက်နဲခြင်းဒေါပမှုစိတ်၈ပါးဒေါသမှုစိတ်၈ပါးမောဘောင်းအာဟုတုသိတ်၁၂ပါးစကားလေးတွေကိုစင်ထားပြီးတာကနက်နဲတယ်။သူ့ဟာနဲ့သူအစဉ်တရားရှိတယ်။နော်။လေ့လာရတဲ့သူအတွက်နက်နဲနဲနဲသိဖို့လိုတယ်။ဒါလေးတွေဘာကြောင့်ဒီလိုစင်ထားတာလဲ။အာဟုတုသိတ်၁၂ပါးဒေါသကိုအရင်ပြလို့မရဘူး။စင်ထားတာစကားရဲ့အစင်ကိုနက်နဲသွားတယ်ပြောအာဟုတုစိတ်၁၂ပါးဒေါသမှုစိတ်၂ပါးမောဟမှုစိတ်၂ပါးလောဘမှုတို့မဟုတ်ရင်လေမောဟစိတ်တိတ်ဟာအားလုံးနဲ့ရှင်တာပဲမောဟအရင်ပြလိုက်ပေါ့မောဟစိတ်တိတ်၂ပါးမောဟမှုစိတ်မောဟမှုစိတ်၂ပါးပြီးလို့ရှင်လောဘမှုဒေါသမှုဒီလိုထားရင်မရဘူးလားဟုတ်ပြီဘဝရဲ့ပထမဆုံးပရိတန်တွေမှာဘဝနိကန်တိကလောဘဇောဆိုတာအရင်ဆုံးတက်တာပါနောက်ရကြံဝီထီရှမယ်မရဏတဏ္ဍဝီထီဒီဘက်မှာသုတ္တိဆိုတာနဲ့ဟိုဘက်မှာပရိသန်တွေသွားပြီးတော့ပရိသန်တွေရဲ့နောက်မှာဘဝင်နေနေခံပြီးတော့မှာဘဝနိကန်တိကလောဘစောရရှိထားတဲ့ဘဝကိုตาရတဲ့လောဘလေးက9ကြိမ်စောခဲ့တယ်အမိတ်ပိုက်တဲ့ရောက်ရောက်ရှင်းမယ်ကိုယ့်ဘဝလေးကိုตาရတဲ့တွေ့တာတဲ့ဒါကြောင့်လူကကိုယ့်ကိုအရှိတ်ဆုံးပါအဟအမှန်ကန်ဆုံးတကားပဲလူဆိုတာကိုယ့်ကိုအရှိတ်ဆုံးပါကိုယ့်ဘဝလေးကိုတွေ့တာတဲ့ဘဝနိကန်တိလောဘစောလို့ခေါ်တယ်အဲ့ဒါဟာပရိသန်တွေနေပြီးတဲ့နောက်မှာခါတဲ့နဲ့အဲ့ဒီဇောလေးကဖြစ်ခရာခဲ့ပြီးသားသိတ်ဆန်းကြေသွားတယ်နော်ဒါကြောင့်ဘဝမှာအစဆုံးဖြစ်တဲ့လောဘဇောစိတ်ကိုပဲဥတီခြင်းတဲ့အတွက်လောဘမှုစိတ်၈ပါးကိုစတင်ပြပါတယ်ဒါဂုံသူဆောင်တန်းမှာသင်ရမယ့်ဟာလေဘာကြောင့်လောဘမှုကိုပြတာလဲဘာကြောင့်ဒေါသမှုကိုအလေပြတယ်လဲဒါမျိုးလေးပေါ့နော်ဒါဂုံသူဆောင်ကဖွင့်ထားတဲ့ဟာဒါကြောင့်သူကစကားအစဉ်ဤနက်နဲခြင်းနော်မကင်၈ပါးက၈ပါးပြည့်ပြီးရောဟုတ်လားသံမာဒိဋ္ဌိသံမာဝါယမအဲ့လိုတွေမရဘူးစကားအစဉ်ပါနက်နဲပြီးသားရှိတယ်။ဘာကြောင့်ဘလို့ဆင်တယ်။မြတ်စွာဘုရားဘလို့ဟောခဲ့တယ်။စကားအစဉ်ရဲ့နက်နဲခြင်းဟောအနတ်အဓိပ္ပာယ်နက်နဲခြင်းဒါတော့ပြောနေကြပါဘူးတော့ဟုတ်ပါဘူးနော်။အနတ်အဓိပ္ပာယ်နက်နဲခြင်းတဲ့ဖော်ထုတ်ဟောပြမှုဤနက်နဲခြင်းမြတ်စွာဘုရားရဲ့တရားတွေကိုဖော်ထုတ်ဟောပြတာတိတ်နက်နဲတယ်။ဒါတရားတော်ရဲ့ဂုဏ်ကြီးတွေပဲ။မှန်ကန်စွာသိရှိနားလည်ရန်နက်နဲခြင်းစသောနက်နဲခြင်း၄မျိုးနဲ့ပြည့်စုံတယ်တဲ့ပြီးမှတရားတော်ကြီးဟာဟုတ်ပြီနော်။ဤသို့ခက်ခဲနက်နဲသောဂုံနှင့်ပြည့်စုံမှုကြောင့်ကာလကြာ၍ပရိယတ္တိသာသနာကွယ်ပရာတွင် အဘိဓမ္မာပိဋကကစရိကွယ်လိမ့်မည်ဟုအထကထာဖွင့်ပြတော်မူခြင်းဖြစ်ပါသည်သာသနာကွယ်ရင်ဘိဓမ္မာစကွယ်အဲ့ဒီအဘိဓမ္မာမှာအခက်ဆုံးကပဋ္ဌာန်းကျမ်းတဲ့ပဋ္ဌာန်းဟာစကွယ်လိမ့်မည်ပဋ္ဌာန်းစကွယ်မှာကြောက်ရင်ပဋ္ဌာန်းနေသင်ယူပို့ရှားကြပဋ္ဌာန်းနေနားလည်အောင်လုပ်ကြပေါ့အခုကတို့ကပဋ္ဌာန်းကွယ်မှာကြောက်လို့ရွတ်တယ်တဲ့ဘာမှလည်းမဆိုင်ဘူးเนาะပဋ္ဌာန်းကွယ်မှာကြောက်လို့ရွတ်တယ်တဲ့ဟုတ်ပြီစိုင်နေပဲထားလိုက်ပါတော့တကယ်ကွယ်သွားရင်ရွတ်မဲ့လူတော့မရှိတော့ပါဘူးကူတော့မကွယ်သေးဘူးလို့ပြောလို့ရတယ်။ဒိုးရွတ်နေလို့မကွယ်တာလားမကွယ်သေးလို့ရွတ်နေရတာလ
ား
မကွယ်သေးလို့ရွတ်နေရတာပါနော်။ဒိုးတင်နေလို့မကွယ်တာဆိုတော့မှန်တယ်ကွာဟုတ်လား။ဟိုကဒီဘီးဓမာနဲ့ပတ်သက်လို့ချင်းဒိုးတွေတင်ယူနေတော့ဘီးဓမာပင်လုံးမှာမကွယ်ဘူးလို့ပြောလို့ရတယ်။ဒိုးတွေတင်ယူနေရလေရွတ်နေုံနေရတော့မရဘူး။ဘာလို့ရွတ်လို့ရလဲဆိုမြန်မာနိုင်ငံမှာကဘူးကမကွယ်သေးလို့ရွတ်လို့ရနေသေးတာဟုတ်လား။ရိုးကကောင်းမှန်းတင်နေတယ်လို့ရွတ်လို့ရနေတာ။အဲကြောင့်တို့တို့ညွတ်တဲ့သူကလည်းအဲ့ဒီစိတ်လေးနဲ့နှလုံးသွင်းပြီးညွတ်ရင်တော့နည်းနည်းပို့ပြီးဆင်းမြင့်သွားလိမ့်မယ်ထင်ပါတယ်။နော်စီးပွားတက်ဖို့တွေဘာတွေမလုပ်တော့နဲ့။ကိုတို့မြတ်စွာဘုရားရဲ့တာသနာကွယ်ရင်ဘိမာစကွယ်ခက်ခဲလေ။တင်ချင်ခုတော့တင်ချင်တဲ့လူတော့ရှားပါနေတာကြီးရောဟုတ်လား။တရားပွဲဆိုရင်ဒီဓမ္မယုံပြည့်ရင်ပြည့်သွားမယ်။တရားပွဲဆိုရင်လေဒီလိုမျိုးတင်ယူရမယ်ကြက်မှတ်မယ်ဆိုလို့ချင်းသူကပညာနဲ့ကြက်စားရတော့မယ်တတ်တာလည်းအပြည့်ဆက်ရတော့မယ်ဝီရိယလည်းမထည့်လို့မဖြစ်ဘူး။ပြင်းနေလို့မရဘူး။အဲ့ဒီအတွက်သူဟာဓာစကွယ်ဘိမာပိဋကကြီးကစပြီးတော့ကွယ်လာ။အဲ့ဒီဘိဓမာပိဋကခုနှစ်ကျမ်းရှိရတဲ့မှာလဲပဋ္ဌာန်းဟာအခက်ဆုံးဖြစ်တယ်ပဋ္ဌာန်းကျမ်းဟာဒါကြောင့်ပဋ္ဌာန်းကျမ်းကြီးကစကွယ်မယ်အဲ့ဒီဟာကိုယူဆပြီးတော့ပဋ္ဌာန်းကျမ်းကြီးမကွယ်အောင်အရင်တော့ကရွတ်ကြတာရည်ရွယ်ချက်မှန်ခဲ့ပါတယ်နော်ခုနောက်ပိုင်းမှာဟိုလူတွေအသိဉာဏ်နေလာတာပေါ့နေလာတာဟိုရည်ရွယ်ချက်တွေလှုပ်ဆောင်ချက်တွေပြည့်ပြည့်စုံစုံမသိတော့ဘူးအဲ့ရှိမှာမိယုဖလာအဆင့်လောက်ပဲအရင်လူတွေလှုပ်လို့နောက်လူတွေလည်းလှုပ်နေတော့တာပဲဒီလိုမျိုးလေးဖြစ်သွားတာကာလကြာပြီပရိယတိသာသနာကွယ်ပရာတွင်ဗိဓမာပိဋကကစရိကွယ်လိမ့်မည်ဟုအထကထာဖွင့်ပြတော်မူခြင်းဖြစ်ပါသည်သာသနာကွယ်ပရာတွင်1ပရိယတိသာသနာ2ပฏิပတိသာသနာ3ပရိဝေဒသာသနာ4ယဟန်အသွင်အဲ့ဒါလိန်ကသာသနာလို့ခေါ်တယ်ယဟန်အသွင်ကွယ်ခြင်း5တတ်တော်မွေတော်ဒီကွယ်ခြင်းဟု၍5မျိုးရှိကြောင်းတန်မောဟဝိနောဒနီအထကထာညာနာဝိပင်အဖွင့်လိုက်ပြဆိုထားသည်ဒါအကျံကိုလေးပဲထည့်တာပါကိုယ်မမိပါဘူးထားလိုက်တော့ဒီလိုဆိုရင်စတင်ကွယ်မှာဟာပရိယတိသာသနာစကွယ်ပါနော်ပฏิပတိဟာပရိယတိရှိနေတယ်ရေပฏิပတိဆိုတာရှိတယ်ဒုနိုင်ငံကလှုပ်လိုက်တဲ့ခါမှာတလွဲဖြစ်သွားတယ်စာရီအဓိကမထားပါနဲ့ဆိုပြီးတော့မှလေသာသနာကွယ်ဖို့အားပေးအားထောင်ကြည့်တော့ကိုယ်တိုင်သိဖို့အရေးကြီးတာပါဆိုပြီးပฏิပတိကိုအရင်စဇွတ်လောက်ကြတယ်လေကွယ်စဉ်တိုင်းဆိုရင်မားနေတယ်ဟုတ်လားပฏิပတိကမကွယ်တော့ပါဘူးတို့အင်ယူကျင့်သုံးနေမယ်ဆိုရင်ပฏิပတိဆိုတာရရှိနေမှာပဲဟောပฏิယတိဟာပฏิယတိဟာဒီကံသင်းကစင်းပေါ့ဥပမာရေကံရဲ့ပေါင်နေနဲ့တူတယ်ပฏิပတိဟာအလဲတဲကရေနဲ့တူတယ်ရေကံပေါင်ရှိနေသေးရေကိုထိန်းထားနိုင်မှာပဲရေကံပေါင်တာကျွင်းရေမရှိတော့ပฏิယတိတာကျိုးနေပြီဘာပြပฏิယတိတာကျိုးနေပြီတော်တော်ကြီးထိန်းနေရတာလူတွေလည်းဝိုင်းထိန်းနေတိတဲ့လူတွေပေါ့တိတဲ့လူတွေဝိုင်းထိန်းနေပฏิယတိရောမတိတဲ့လူတွေကမထိန်းတော့မထိန်တော့ပဲနဲ့အဲ့ပฏิပတ်တိကိုဇုတ်ဝင်တာမားသွားတယ်နော်သာသနာကိုမထိန်ဘူးသူတို့မဆောင်လျှောက်ဘူးသာသနာကိုဆောင်လျှောက်ရင်ပฏิယတိကိုပဲဆောင်လျှောက်ရအောင်အဲ့ဒီပฏิယတိနဲ့ပฏิပတ်တိနဲ့နှစ်ခုညီမြပြီးအားထုတ်နိုင်လို့မတ်တွေဖို့တွေရရင်အဲ့ရေထဲမှာပွင့်တဲ့ကြာလေးတွေပါပဲဒါပฏิဝေဒလို့ခေါ်တာကြာပွင့်လေးတွေပါပဲဟုတ်ပြီနော်အဲ့ပฏิယတိကလည်းအဲ့လောက်မဟုတ်ဘူးပฏิပတ်တိကျော်လည်းရမ်းတမ်းပြီးတုတ်ပြီးတော့မှငါတို့ကကြာတွေပွင့်နေပြီလို့ကြွားတာတွေကများနေမြတ်ပါဘုရားဒါတွေကများနေဒါကြောင့်သူကွယ်ခြင်းဒီမှာကွာတယ်။နောက်ပြီးတော့လိန်ကအဆောင်အယောင်ယဟန်အသွင်ယဟန်အသွင်ပါဝင်သာသနာနဲ့ပတ်သက်တဲ့အဆောင်အယောင်တွေအကုန်လုံးကဘယ်နှစ်ဆင့်ကြံတော့ပရိယတ်ကြီးရင်ကွယ်မယ်။တင်ယူလေ့လာခြင်းမရှိတဲ့အတွက်အားထုတ်ဖို့အတွက်နှိမ့်မှန်မရှိတော့ဘူး။ဟုတ်လား။တင်ယူလေ့လာထားတဲ့ပရိယတ်မရှိတော့ဆိုတဲ့အတွက်အားထုတ်ကြမယ်။နီးဆိုတာမှန်မှန်ကန်ကန်ဟောပြောနိုင်တဲ့သူမရှိတော့ဘူးခရီးနီးတွေကိုလေ။အဲ့မှာတဲ့ကြာလာတဲ့အခါမှာကြင့်မဲ့သူမရှိတော့ဘူး။ဘာလို့လဲ။ဘာကြင့်ရမှန်းမသိတော့တာ။ရှိမှထိမ့်သိမ်းရမယ်ဟောက်မထိမ့်သိမ်းခဲ့ကြတော့ဘူးလေ။အော်ဘာကျင့်ရမှမသိတော့ရမ်းကျင်ကျင်ကြလေ။ရမ်းကျင်ပฏิပတ်တိမခေါ်ဘူးလေ။ဓမ္မဆက်ကြမှာရမ်းကျင်တာတွေအနုယောဂလို့ခေါ်တာလေ။ပฏิပတ်ပฏิပတ်လို့ပฏิပတာလို့မခေါ်ဘူး။ကာမတုခံလေးကနုယောဂောအတ္တကိလမထာနုယောဂောဆိုအနုယောဂနဲ့ကြည့်မြတ်စွာဘုရားထည့်လွတ်လိုက်တာ။မကောင်းတဲ့ဟာတွေကြည့်ရဆိုပြောမှာ။နောက်တစ်ခုပฏิဝေဒသာသနာအတင်နဲ့အကျင့်နဲ့မရှိဘူးဆိုလို့ချင်းဘယ်နာမတ်ဖို့ရကြတော့မှာလေ။ဟောပฏิဝေဒသာသနာနောက်မှ꿰တယ်နော်။နောက်မှ꿰တယ်ယဟန်အသွင်ကွယ်ခြင်းနဲ့အဲ့ဒါအကြာကြီးပါပရိဝေဒသာသနာမရှိတော့လေယဟန်နေရာရှိနေအောင်ပါပဲရှိနေအောင်ပါပဲယဟန်နေရာအများကြီးရှိနေအောင်ပါပဲနောက်ဖြည်းဖြည်းချင်းကျတော့ယဟန်မြင်လို့ရှိရင်အဲ့ဒီယဟန်မိမလည်းယူလာမယ်ကလေးတွေလည်းမွေးလာမယ်လုပ်ငန်းတွေလည်းရှိနေမယ်လူတွေလည်းခံလာမယ်လူတွေခံပြီးတော့မှကိုယ်စီးပွားကိုလုပ်နေမယ်သို့တော်လေ ဒီယဟန်ရှိနေတဲ့အတွက်မှာတရဏဂုံလေးတော့တင်လို့ရသေးတယ်ဟုတ်လားလူတင်ခေါ်လို့ရသေးဒီသဘောလေးနဲ့အများကြီးသဘောထားကြည့်ပြီးလိုက်ရောပေးထားရတာနောက်ကျတော့သူ့စိတ်ကဒီပေါ်မှာကိုွက်ပြက်လာတာအဲ့တော့တင်ကိုင်းတော်ကြာဝစ်လိုက်တင်ကိုင်းတော်ကြာဝစ်လိုက်ဟိုးရှုပ်ပါတယ်ကွာဆိုရင်တင်ကိုင်းကအစာလေးဖျက်ပြီးတော့လက်မောင်းမှာရှီထားလိုက်တော့မယ်အဲ့ဒီတင်ကိုင်းစားလေးရှိနေသေးရင်ယဟန်နဲ့ခစ်ကအဲ့ဒီရောက်သွားအောင်မှာလိန်ကသာတနာအသွင်ပြင်လိန်ကဆိုအသွင်ပြင်ရှိနေသေးတယ်လက်မောင်းလေးမှာပဲစီထားသေးတယ်အဲ့တော့ထွန်းကျော်ကလက်မောင်းမှာတင်ကန်းလေးစီးထားတော့တာရင်နာရေးချင်းထွန်းကျော်ကြီးလာခေါ်နေတယ်။ကြာတော့မင်းလည်းအဲ့ဒါကြီးစိတ်ပြတ်သွားပြီးတော့မှဒါကြီးရှိနေလို့ဆိုပြီးအဲ့ဒါဖြုတ်ပြီးလွန့်ပစ်လိုက်တဲ့တနေ့ကလိန်ကသာသနာအပြီးပြောက်ွယ်သွားတဲ့နေ့ရောပဲ။နော်။အဲ့ဒီလိုအချိန်မှာဖះစေတီတွေကြံခဲ့လေရော။ဖះစေတီရှိနေမယ်။နော်။အိုးနောက်ဆုံးမှာလုံးဝသာသနာရဲ့နောက်ဆုံးကွယ်တော့မယ်ဆိုမှဓာတ်တော်မွေတော်တွေအားလုံးစုပြီးတော့မှအခုမြတ်စွာဘုရားပွင့်ခဲ့တဲ့ body blend body pin နဲ့ shape blend အဲ့ဒီဗုဒ္ဓဂယာမှာအားလုံးတကဘာလုံးကစက်ကြောလာတယ်မှာပြန့်နှံ့နေတဲ့ဓာတ်တော်ဒီအားလုံးကအဲ့ဒီမှာပြန်စုသွားတာအဲ့ဒီမှာစုပြီးတော့မှနောက်ဆုံးအနေနဲ့သူဟာဓာတ်တော်ကိုတည်စောဓာတ်လောင်းတယ်ပေါ့နော်ဒါပဲမူရင်းစာအတီတိုင်းပဲနောက်ပိုင်းကျမှအဲ့ဒီဓာတ်တော်ကိုအဲ့ဒီဓာတ်တော်တွေဟာတည်စောဓာတ်မလောင်းခင်မိတ္တကြိုခြင်းမပြုတ်မိမှာတရားဟောရင်နှက်တီတရားရလဲအောင်မယ်ဒါအရကရာပြန်ခွင့်တာမူရင်းမှာမပါဘူးစာပေထဲမှာမပါဘူးစာပေထဲမှာဓာရုပရိနိဗ္ဗာန်ပြုတ်မယ်မြတ်စွာဘုရားပရိနိဗ္ဗာန်၃ခါလောက်ပြုတ်တယ်တဲ့ဘာလို့လဲဆိုတော့ကိလေသာပရိနိဗ္ဗာန်ကိလေသာတွေအားလုံးကိုဘောဓိပင်နဲ့ရွှေပလင်မှာဖျားဖြစ်တဲ့နေရာကိလေသာတွေအားလုံးကုန်သွားတယ်ကဆုံလာပြင်းနေမှာကိလေသာအဲ့မှာကိလေသာနဲ့ပတ်သက်တာအားလုံးတချို့လိုက်ပြီနောက်မှာကိလေသာဆိုတာမရှိတော့ကိလေသာပရိနိဗ္ဗာန်45ဝဘုရားဟောပြီးတဲ့အခါမှာတတ်တော်80ပြီတော့ခန္ဓာပရိနိဗ္ဗာန်ခန္ဓာကြီးပရိနိဗ္ဗာန်ပြုတ်သွားတယ်တတ်တော်မွေတော်တွေရှန်ခဲ့တယ်အဲ့ဒီတတ်တော်မွေတော်တွေဓာတုပရိနိဗ္ဗာန်ဆိုတာကအဲ့ဒီသာသနာကွယ်ရင်နောက်ဆုံးနေ့မှာအားလုံးကွယ်လေဆိုလို့ချင်းဒီဖျားဇေဒီပထိုးတွေဟာနောက်ဆုံးမှာကြွယ်မယ့်အရာတွေပါ။ကုဇွတ်တယ်နေကြမလို့ပါဘူး။ပြောချင်တာနော်။ပင်နှောင်းမှာဆိုလည်းဖျားတယ်။ပင်နှောင်းမှာဆိုလည်းဖျားတယ်။ဒါဒီလို့တွေပဲလောက်ကြတော့တာ။ဖျားတယ်တော့သာသနာပြုတာပဲလေ။မဟုတ်လား။ဖျားတယ်ခြင်းနဲ့ပဲသာသနာပြုနေကြရတယ်။ဖျားတယ်တာဟာသာသနာပြုတာလုံးဝမဟုတ်ဘူး။ဘာမှလည်းမဆိုင်ဘူး။အဲ့ဒီအဆောင်အယောင်အသွင်အပြင်တွေကြွယ်မှာဟုံးနောက်ဆုံးကြမှာကြွယ်မှာ။ဒါတွေကိုအရင်ကြည့်ဘူး။ပရိယတ္တိသိအရေးကြီးတယ်။မြန်မာပြည်မှာပရိယတ္တိကတည်းကကျိုးနေပြီ။ဒါကြောင့်ပရိယတ္တိစာသင်တိုက်တွေကိုထောက်ပံ့လူသုံးဖို့နဲ့သုံးဖို့ဟင်းဖို့နဲ့ဟိုပေါ့ကိုရင်လေးတွေကိုစောင်းအောင်သူ့ချနိုင်လားချဒီလိုမျိုးလေးလောက်အောင်လောက်ကကလေးတွေကိုသင်ပေးနိုင်လားဒုစင်တာပရိယတ်တွေကိုထိန်းလိုက်တာပဲလေဒုစင်တာပြီးရတော့ခဲ့ကိုသာသနာပြုဆိုတော့အဲ့လိုမျိုးအစ်စ်မှန်ပြုတာအဲ့ဒီဖရားတွေတဲတီဖြစ်စေမတဲတီဖြစ်စေသူ့ရဲ့ကွယ်မဲ့အစဉ်ကိုကဟုံးနောက်ဆုံးမှာနော်နောက်ဆုံးမှာကွယ်မဲ့ဟာကိုအရင်ထားတယ်အရင်ကွယ်တော့မဲ့ဟာကိုကျွန်တော်ဆဲကိုလက်အောင်မကြည့်တော့ဘူးလောက်မှားသွားလေဟိုတော့ပါသားဟုတ်ပြီနော်ဟုတ်ပြီဒါလေးတွေသင်ရတာသိကောင်းပါလေခင်ဗျနားလဲပါလေနော်ဟုတ်ပြီအဘိဓမ္မာပိဋကတ်တွင်လည်းအဲ့မှာဒီမှာဆရာတော်ရေးသွားတယ်အကျင့်ပါနေရစီပိဋကတ်တယ်ပိဋကမာပိဋကတ်တွင်လည်းပဋ္ဌာန်းကျမ်းကစ၍ကွယ်မြေဟုဖွင့်ဆိုသောကြောင့်နိုင်ငံအနှံ့အသံမစဲပဋ္ဌာန်းရွတ်စုပွဲများကျင်းပခြင်းများကိုတွေ့မြင်နိုင်ပါသည်လူရင်းသာထုတ်ပြရသောကြောင့်များစွာမဖော်ပြနိုင်ပါထပ်မံလေ့လံရန်များစွာကြံသေးသည်ဟုတ်ပြီနိကေဟောနိကေဆိုတဲ့ဟာတို့ရဲ့ဗုဒ္ဓဘာသာမှာပိဋကတ်၃ပုံကိုနောက်ထပ်နာမည်တစ်မျိုးနဲ့ခေါ်မယ်ဆိုရင်နိကေပေါင်းဟာ၅ရက်ရှိတယ်။ဆရာတို့ပြီးမှအောင်ခဲ့တာနိကေတိုင်းမှာအောင်ခဲ့ရပါဗျာ။ရန်ကုန်တောင်တကုံကနိကေတိုင်းမှာနိကာယဟုသောနိကေဟုသောစကားမှာနိကာယဟုသောပါဠိစကားပင်ဖြစ်သည်အတိတ်ဘယ်မှာအပေါင်းအစုဟုဆိုလိုသည်ကော်လက်ရှင်လုပ်လိုက်တာပေါ့နော်အပေါင်းစုဆိုလိုသည်မြတ်စွာဘုရားဟောကြားတော်မူခဲ့သောတရားဒေသနာတော်များကိုအမျိုးအစားပိုင်းခြား၍အစု၅စုပြု၍ထားခဲ့သည်ကိုနိကေ၅ရက်ဟုခေါ်သည်အဲဒီမှာပိဋကတ်က၃ပုံနိကေက၅ရက်ဒီလိုဖြစ်သွားမှာဟုတ်လားသို့တော်လည်းပိဋကတ်၃ပုံကတက်တက်နိကေ၅ရက်ကတက်တက်အဲ့လိုမဟုတ်ဘူးပိဋကတ်၃ပုံကိုပြန်ခွဲလိုက်နိကေ၅ရက်ထပ်သွားတယ်အဲဒီလိုဆိုလိုတာနော်ဒီကနိကေဘုန်းကြီးတရားဟောရင်ကြားဘူးပါလိမ့်မယ်ဒီကနိကေဘယ်တော့မှာပါတယ်ဆိုပြီးတော့မှလေကျန်ကိုလေးဆရာတော်ကြီးတွေဟောတတ်တယ်ဒီကနိကေဆိုတာဒီကဒီကရှေလျားတာမဇ္ဈိမဆိုတာအလဲအလက်လေဟုတ်လားရှေလျားတာဒီကဆိုတာရှေတာဘယ်ထဲမှာလုံးမသိပါတယ်ခန္ဓာတုတ်လားမေတ္တာတုတ်လားဒီကဆိုတာဒီကဆိုတဲ့ဟာလေးပါတယ်ရှေလျားသောဒေသနာတော်များအစုတဲ့အဲ့ဒါကိုဒီကနိကေဒေသနာတော်ကြီးတွေမြတ်စွာဘုရားဟောတဲ့ဒေသနာကြီးတွေရှေလျားတဲ့ဟာဆိုအဲ့ဆိုရှေလျားလေးကြီးဆုလိုက်ကွာသင်္ကာယနာတင်တော့ကလေလွယ်လွယ်လေးတင်ခဲ့တာမဟုတ်ဘူးရှိရာလေးကြီးပဲဆုလိုက်ဘုရားဟောတဲ့တရားတော်အရှေကြီးတွေကိုဆုလိုက်ကဲအဲ့အရှေကြီးတွေကြီးပေါင်းလိုက်မယ်ဆုလိုက်မယ်အဲ့ဒါကိုဒီကနိကာယဆိုတာပေါင်းဆုတာရှေတဲ့အရာတွေကိုပေါင်းဆုတာတဲ့တုတ်တန်ရှေကြီးတွေမဇ္ဈိမနိကေမရှိမတူအလေအလတ်ဒေသနာများကိုဆုထားတယ် တန်ယုတ်တနိကေတန်ယုတ်တတော့တန်ပယုတ်နဲ့တူတယ်ပဲရှင်တွဲတာနော်တရားသဘောအပြင်၎င်းဟောကြားချက်အပြင်၎င်းတူသည်ဖြစ်၍ရှင်တွဲသင်သည့်ဒေသနာတို့ကိုရှင်တွဲ၍စုပေါင်းထားခြင်းရှင်တွဲတယ်တရက်နဲ့အိုးတရက်သည်ဆိုတာဥပမာပြတာနော်တရက်သည်ဆိုတာအမြင်အပြင်စိမ့်တယ်အထဲမှာမှဲ့တယ်အမြင်အပြင်စိမ့်တယ်အရသာရှိတယ်အဲ့လိုပဲတရားဆိုတာအမြင်အပြင်စိမ့်တယ်ဆရာတင်ရတာပြင်းတယ်တို့တော့အထက်မှာနှစ်သာရပြည့်ရှိတယ်ဒီလိုရှင်တွဲပြီးမှပြလိုက်ဥပမာဥပမေယျာလေးနဲ့ရှင်တွဲပြီးမှပြလိုက်ရေအိုးရေအိုးဟာအမြင်အပြင်တော့သူဟာအိုးလေးကလှပတယ်အထက်မှာရေမရှိဘူးနော်ဆရာဖြရှင်ကြကြလေးဝစ်လာတယ်တင်နန်းသားလေးဖြရှင်ကြကြလေးအားလုံးကပျော်နေကြတယ်တို့တော့အနှစ်သာရမရှိဘူးတင်နန်းကြီးအဲ့ဟောပြောတာရေအိုးလေးကလှတယ်အထက်မှာနှစ်သာရမရှိဘူးတရက်သီးလေးကမဲဝင်းနဲ့အထဲမှာပုတ်ကြည့်ပူထိုးကြီးမျက်စောပြအဲ့လိုရှင်ပြတာဓမ္မဂရိကပြင်ပေါ်မှာအပြောကြီးကောင်းတယ်အနှစ်သာရမပါဘူးသူကဟာသာတွေပြောတယ်ပြိတ္တတွေကြီးရတယ်တဝါဝါနဲ့တရားပွဲကောင်းလိုက်တာတော့ဆိုရင်အနှစ်သာရမပါဘူးလူတွေပညာမရှိဘူးအိုးကလေးကလှတယ်အဲ့ဒီအိုးကလေးဟာကြီးမပါဘူးနှစ်ခုရှင်းရှင်းတွဲပြီးမှပြလိုက်တာအိုးကမလှဘူးတဲ့အမြင်ကကြည့်လိုက်မလှဘူးတဲ့ဟောအထဲမှာကြီးကပြည့်ပဲတဲ့တောက်ရှင်စရာလေးတဲ့ဟောနော်ဆရာအပြောဆိုရင်ဆိုလိမ့်မယ်။နားထဲမှာတချို့စကားလုံးတွေခံလဲတာမကောင်း။အမြင်လည်းမလှဘူး။အတန်လည်းမလှဘူး။တိုးတော်လည်းပေးလိုက်တဲ့အနှစ်သာရတွေကဘဝအတွက်အတန်တရာအတွက်လုံးဝအနှစ်သာရပြည့်ပဲ။အမြင်မလှဘူး။ပြင်ပြ။နောက်တစ်ခုအမြင်လည်းလှတယ်။အထက်မှာလည်းအပြည့်ရှိတယ်။ဟုတ်လား။အမြင်ကလည်းကြီးလို့လည်းလှတယ်။နောက်တောင်လို့ကောင်းတယ်။အဲ့ဒီတရားတွေကလည်းအနှစ်သာရတွေကြီးပဲ။အဲ့လိုမျိုးတွေဥပမာလေးနဲ့တရားဆိုတာလည်းအဲ့လိုပဲ။ဟောတဲ့သူလည်းကောင်းတယ်။ဟောနေတာလေးကလည်းနာကျင်စပွဲလေး။ဟောတဲ့သူကလည်းကြီးလို့ကောင်းတယ်။ပြီးတော့ပေးလိုက်တဲ့အနှစ်သာရတွေကလည်းအမြင့်မြတ်တွေကြည့်ပဲအဲ့လိုမျိုးလေးမြတ်စွာဘုရားရှင်းရှင်းပြပြတာတရက်နဲ့ဟိုမိုးတချို့မိုးတွေကတအားချိန်နေရွာဘူးဟုတ်လားတချို့မိုးတွေကရွာတာရွာတယ်မချိန်ဘူးတချို့ရွာလိုက်ရွာတယ်ချိန်လဲချိန်နေတယ်အဲ့လိုမျိုးပြောတာပြောလေတချို့ကအများကြီးဟောနိုင်တယ်ဓမ္မဂရိကနော်နှစ်နာရီလောက်ဟောနိုင်တယ်အနှစ်သာရမရှိဘူးတချို့က7မိနစ်လောက်လေးပဲတွေ့တုံးလေးဩဝါဒလေးပေးသွားတယ်အနှစ်သာရအပြည့်ရလိုက်တယ်တနအီလိုဟောတယ်ဟောသမျှအနှစ်သာရရှိတယ်အဲ့ဒါမျိုးပြောတာနားလေနော်အဲ့လိုလေရှင်တွဲရှင်တွဲပြီးတော့မှပြသွားတဲ့ဟာကိုတန်ယုတ်တနိကေတန်ယုတ်တနိကေတစ်ခုလုံးကအဲ့လိုဥပမာတွေနဲ့မြတ်စွာဘုရားလေတိတ်ပြီးတော့ဒေသနာညာမှာကျွမ်းကျင်တဲ့အခါကျတော့တေရှာလေးကိုလူတွေသဘောပေါက်လွယ်အောင်အဲ့လိုဟောဟောသွားတာတန်ယုတ်တနိကေတဲ့ပိဋကတ်ကိုဖတ်မယ်ဆိုရင်အဲ့လိုလေးတွေသိပြီးမှဖတ်ရင်ကောင်းတာဗောကိုဘရားလေးတွေဖတ်ရှင်လေတန်ယုတ်တနိကေထဲမှာဆိုရင်ဖတ်လို့သိကောင်းတယ်တရားသဘောအဖြစ်၎င်းဟောကြားချက်အဖြစ်၎င်းတူသည်ဖြစ်၍ရှင်တွဲသင်သည့်ဒေသနာတို့ကိုရှင်တွဲ၍စုပေါင်းထားခြင်း။နောက်ပြီးတော့အင်ဂုတ်တရနိကေ။အင်ဂုတ်ဂုတ်ကုတ်မဟုတ်နော်။အင်ဂုတ်တရနိကေ။အင်ဂုတ်တရဆိုတာ၁၁ခုရှိရဲ့လို့ပြောတာ။အင်္ဂါတစ်ခုစီကျော်လွန်သည့်ဒေသနာများကိုစုပေါင်းထားခြင်း။တနည်းဆိုတော့တပါး၊နှစ်ပါး၊သုံးပါးစသည့်၁၁မျိုးအထိတရားသဘောအင်္ဂါရများကိုတိုး၍တိုး၍ကျော်လွန်ပုံမူပြသောအသောတုတ်အသီးတို့ကိုစုပေါင်းထားခြင်း။ကဲတစ်ခုတည်းကိုပြမယ်။မင်းတို့တစ်ခုတည်းကိုပြမယ်အရေးကြီးဆုံးကအာဟာရကွာနော်အာဟာရဆိုတာအရေးကြီးဆုံးအာဟာရမရှိရင်ဘာမှမလုပ်နိုင်ဘူးကျန်းမာရေးအတွက်လည်းမကောင်းတရားအထုတ်ဖို့လည်းမကောင်းဒါကြောင့်အာဟာရတတ်ပါရမြတ်တာတစ်ခုတည်းကိုပြောတာနော်နှစ်ခုနဲ့ပတ်သက်ရင်ရုပ်နာံသဘောပေါက်ရမယ်သုံးခုနဲ့ပတ်သက်ရင်အနေဆာဒုက္ခအနတ္တတော့လေးခုနဲ့ပတ်သက်ရင်သစ္စာ၄ပါးငါးခုနဲ့ပတ်သက်ရင်ခန္ဓာ၅ပါးအဲ့တော့တစ်ခုနဲ့ပတ်သက်တာအရေးကြီးစုထားလိုက်တယ်နှစ်ခုနဲ့ပတ်သက်တာအရင်းနဲ့တင်းနှစ်သုံးနဲ့အမျိုးတွက် topic တစ်ခု topic နှစ်ခု topic သုံးခုဒီပုံစံနဲ့သွားလိုက်တာအဲ့လိုသွားလိုက်ပြောမှအားလုံးက topic 11ခုထိအောင်ရောက်သွားတယ်အဲ့ဒီရဲ့နိကေတယ်မှာလေ71ခုမြောက်ထိအောင်သွားလိုက်မီး71ပါအဲ့ဒီလိုမျိုးလေးပေါ့နော်အဲ့လိုမျိုးလေး71တေးကြီးပဲစုပြီးတော့မှထားလိုက်တယ်1နှစ်3လေးတူရလေးတွေစုထားလိုက်တပားတွေစုနှစ်ပားတွေစုအဲ့လိုစုထားလိုက်တဲ့ဟာကိုဗာလဲအင်ဂုတ်တရနိကေမလေးတို့မြတ်စွာဘုရားရဲ့တရားတွေညာအနှစ်တေးကြီးပဲတိုး၍ကြော်လွန်ပုံမူပြဆိုအပ်တော့တုတ်အသီးသီးတဲ့တွေ့လားတပားတွေကိုပြရတဲ့တော့နှစ်ပားပြရတဲ့တော့သုံးပားပြရတဲ့တော့တိုး၍ကြော်လွန်ပြီးတော့ပြဆိုတဲ့တုတ်အသီးသီးကိုစုပေါင်းထားတာကိုအင်ဂုတ်တရနိကေကိုခေါ်သည်တဲ့နောက်ဆုံးခုတ်တကနိကေအတိုင်းအစီပမာဏအပြင်တူသောဒေသနာများအစုဒီမှာကျတော့သူကတုတ်ကိုမပြောတော့ဘူးနော်တူသောအစုတူသောဆိုတာ what ဆရာအရင်တခါပြောဘူးတဲ့ what လေးတွေသူရဲ့အုပ်စုကလေးလေတူတဲ့ဟာလေးဓမ္မထူးဆန်းတာတစ်ခုပြောပြမယ်သိချမ်းမှတ်တာအတန်းရှိပမာဏအပြင်တိုးတော်လို့လည်းပြောသေးတယ်ဝိနည်းပိဋကကြီးတစ်ခုစလုံးဟာဝိနည်းပိဋကကြီးတစ်ခုစလုံးဟာခေါရကနိကေတဲ့ဝင်တယ် အဘိဓမ္မာပိတကကြီးတစ်ခုစလုံးကခေါရကနေကြတယ်ဝင်တယ်တိုးရတာဆိုတယ်နော်ဝိနီအာလုံးပိကအာလုံးအဲ့ဒီပိကနှစ်ပုံစလုံးကဟောဒီခေါရကနေကြတယ်မှာပဲရှိတယ်ခေါရကနေကြလို့ပြောလိုက်ရင်ဝိနီနဲ့ဘိဓမ္မာနှစ်ခုပေါင်းထားတာကဲပြီးသွားနေကငါရဲ့တော်ပြီတော်တော်ကြီးလည်းနောက်ကျသွားပြီဒါလေးကိုအပီးဖြတ်ရှင်လို့ချိန်ကိုကြော်ပြီးပြောပလိုက်တာဟောခွန်တော့မခွဲသေးပါဘူး10မိနစ်လို့သေးတယ်10 minutes. 10 minutes.